Welcome to the Voice of America in Burmese.
အင်္ဂါညကျမှာခင်ဗျာအမေရိကန်ပြည်တော်စုဝါရှင်တန်ဒီစီမြို့တော်ဗီအမေရိကန်တန်ကနေစက်တင်ဘာ27ရက်နေ့ညပိုင်းမြန်မာဘာသာစီစဉ်နေကိုမာစနော်ဂျင်းညာ9:00ကနေ10:00အထိလိုင်းလိုမီတာ32.3မှ50တင်းနဲ့လိုင်းလိုမီတာဖြာ90ကိုပြင်VOA ရဲ့ Facebook စာမျက်နှာကနေလဲစတင်အစာလွှင့်နေပါပြီအခုတော့နောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာအမေရိကန်သမ္မတဒေါနယ်ထရမ့်ဟာအမေရိကန်ဘဲရက်ကိုအမေရိကန်တရားရုံးချုပ်တရားသူကြီးအဖြစ်နဲ့ဒီနေ့မှအစိုးရတင်သွင်းလိမ့်မယ်လို့မျှော်လင့်ကြောင်းအမေရိကန်သတင်းမီဒီယာတွေကပြောလိုက်ပါတယ်ပြီးခဲ့တဲ့ရက်ပိုင်းကကွယ်လွန်သွားခဲ့တဲ့အမေရိကန်တရားရုံးချုပ်တရားသူကြီး Ruth Bader Ginsburg နေရာမှာအစာထုတ်ဖို့အတွက်အယူခံတရားရုံးတရားသူကြီးဘဲရက်ကိုအစိုးပြုဖို့ဒီနေ့ညနေ 9:00မှာကြီးညာသွားမယ်လို့ CNN အပါအဝင်အမေရိကန်သတင်းမီဒီယာအတော်များက အမည်မဖော်လိုတဲ့သတင်းရင်းမြစ်ကိုကိုးကားပြီးတော့ဖော်ပြနေပါတယ်။ဒါမဲ့တရားဝင်မချင်းညာမချင်းနောက်ဆုံးအချိန်ထိတမန်ထရမ့်အနေနဲ့ပြောင်းနိုင်ခြင်းရှိတယ်လို့ဖော်ပြနေပြီး VOA အနေနဲ့လည်းဒီသတင်းကိုအတိအမပြုထားပါဘူး။တမန်ထရမ့်ကတော့ပြီးခဲ့တဲ့ဘက်ကအသက်89နှစ်အရွယ်မှာခွဲလွန်သွားခဲ့တဲ့တရားသူကြီး Ginsburg နေရာမှာအစာထုတ်ဖို့အတွက်မျိုးသမီးတရားသူကြီးကိုအစိုးပြုသွားမယ်လို့ကတိပြုထားပါတယ်။အခုလုံးလုံးစင်မှာတော့ဒီနေရာအတွက် Federal အယူခံ တရားသူကြီး Barrett နဲ့နောက်ထပ် အယူခံ တရားရုံးတရားသူကြီး ဘာဘရာ လဂိုရိုကရှိကနေဦးဆောင်နေပါတယ်။တမန်ထရမ့်ကသူအစိုးရတက်လာကာသမှာအိနီယောက်စ်လုံးကို Federal အယူခံ တရားရုံးတရားသူကြီးတွေအဖြစ်နဲ့ခန့်ခဲ့တာပါ။ဒါမဲ့အမေရိကန်သမ္မတရွေးကောက်ပွဲမတိုင်ခင်တမန်ထရမ့်ကတရားရုံးချုပ်တရားသူကြီးနေရာကိုသမရိုးကျဝါဒီတဦးကိုခန့်အနိုင်ဖို့လုပ်နေတာပါ။ဒီမိုကရက်တစ်ဘက်ကတော့ရွေးကောက်ပွဲအနိုင်ဆုံးကိုသိရပြီးတော့မှခန့်ဖို့ပြောနေချိန်မှာအထက်လက်တော် Republican တွေကတော့ဒါကိုအတီးပြုနိုင်ဖို့အတွက်အမြန်ဆုံးလှုပ်ဆောင်သွားမယ်ဆိုပြီးတော့ပြောလိုက်ပါတယ်ခင်ဗျာ။ American ပြည်သူ Kentucky ပြည်နယ် Louisville မြို့မှာတော့ဆန္ဒပြတဲ့သူတွေဟာမနေ့တောက်ကြာနေ့ကထပ်ပြီးတော့လမ်းပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်။ပြီးခဲ့တဲ့ month လကရဲတပ်ဖွဲ့ကမွေးစေနေနေနဲ့ဝင်ရောက်စီးနှင်းမှုအတွင်းအရေးပေါ်ဆေးဝန်နဲ့ Brianna Taylor တိစုံးခဲ့တဲ့ပုံမှာကန့်ကွက်တဲ့အနေနဲ့ထပ်ပြီးတော့ဆန္ဒပြခဲ့ကြတာပါ။ည9:00ကျော်ရင်အပြင်မထွက်ရအမိန့်ထုတ်ထားတာကိုချိုးဖောက်ခဲ့တဲ့အတွက်ဆန္ဒပြတဲ့သူ 15 ယောက်ကိုမနေ့တောက်ကြာနေ့ကဖမ်းဆီးလိုက်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ မနေ့ကအစောပိုင်းမှာတော့ Brianna Taylor ရဲ့မိသားစုနဲ့သူတို့ရဲ့ရှေ့နေ Benjamin Crump တို့ကရဲတပ်ဖွဲ့ရဲ့ခန္ဓာကိုယ်မှာတပ်ဆင်ထားတဲ့ကင်မရာကနေရိုက်ထားတဲ့မှတ်တမ်းဗီဒီယိုတွေရဲတပ်ဖွဲ့ရဲ့အမှုတွဲမှတ်တမ်းဖိုင်တွေဂျူရီအဖွဲ့ရဲ့အမှုဆွေးဆီးစီရင်ဆုံးဖြတ်ချက်မှတ်တမ်းတွေကိုထုတ်ပြန်ပေးဖို့ Kentucky ပြည်ထောင်စုနဲ့ကြုတ်ကိုတောင်းဆိုခဲ့ကြပါတယ်။ဂျူရီအဖွဲ့ရဲ့ဆုံးဖြတ်ချက်ဟာ American ကလူမှုဖွဲ့စည်းတွေကြားမှာရှိတဲ့လူမျိုးရေးခွဲခြားမှုရဲ့တာဒကတစ်ရပ်ဖြစ်ပြီး ဒါကကျွန်တော်တို့တခြားလုံးပြောနေတာတွေကိုမိမောင်းထုတ်ပြနေတာဖြစ်တယ်လို့ရှင်းနေခေါင်ကပြောပါတယ်။ဒါပြင် Brianna Taylor ရဲ့မိခင် Damika Palmer ကလည်းရဲတပ်ဖွဲ့နဲ့ဥပဒေတွေဟာလူမဲတွေနဲ့အသားရောင်ရှိတဲ့မျိုးသမီးတွေကိုအကာအကွယ်ပေးဖို့အတွက်လှုံ့ဆော်တာမဟုတ်ကြောင်းသူ့အနေနဲ့တရားစီရင်စနစ်ပေါ်မှာအယုံကြည်မရှိဘူးဆိုတာကို Jury Khondamari အဖွဲ့ရဲ့ဆုံးဖြတ်ချက်ကအတည်ပြုပေးလိုက်တယ်ဆိုပြီးတော့လည်းပြောလိုက်ပါတယ်ခင်ဗျာ။မြန်မာပါဝင်ဖွံ့ဖြိုးတဲ့နိုင်ငံတချို့က ပြည်ပနိုင်ငံတွေအနေနဲ့တရုတ်နိုင်ငံရဲ့ပြည်တွင်းရေးမှာဝင်ရောက်ဆွတ်ဖတ်တာတွေမလုပ်ကြဖို့ကုလသမဂ္ဂလူခွင့်ကောင်စီမှာပြောကြားလိုက်ပါတယ်။ဟောင်ကောင်နဲ့ရှင်ကျန်းဒေသအပါအဝင်တရုတ်နိုင်ငံရဲ့ပြည်တွင်းရေးကိုဝင်ရောက်ဆွတ်ဖတ်တာတွေအခြေအမြစ်မရှိဆွဆဲပြောဆိုနေတာတွေမလုပ်ကြဖို့မြန်မာ၊ကမ္ဘောဒီးယား၊လာအို၊ဗင်နီဇွဲလား၊မာဒဂတ်စကာနဲ့မြောက်ကိုရီးယားနိုင်
peace and security as in the corner of sustainable development and enjoyment of human rights. Any legislation to safeguard national security is a sovereign right.
လူလက်ကနိုင်ငံတစ်ခုရဲ့အချုပ်အချာအာဏာပိုင်ဆိုင်မှုလည်းဖြစ်ပါတယ်။ဟောင်ကောင်နေနဲ့ငင်းငင်းသားရပြီးတည်ငင်းငင်းသားဟာသာဖြစ်ဖြစ်နဲ့ပြည်ပဝင်အောင်ဆက်ဖက်မှုကင်းတာကိုကျွန်တော်အနေနဲ့မြင်တွေ့လိုပါတယ်။ဒါကလူသားမျိုးနွယ်စုအတွက်ဘုံချင်းချမှုဖြစ်ပါတယ်လို့ကမ္ဘောဒီးယားနိုင်ငံဆိုင်ရာအမြဲတမ်းကိုယ်စားလှယ်အန်ဆုံခါက စတမနစံငါးရက်နေ့အစည်းအဝေးအတွင်းမှာပြောကြားသွားခဲ့တာဖြစ်ပါတယ်။ဒါပြင်ရှင်ချန်ရေးကိစ္စဟာပြုတ်နိုင်ငံရဲ့ပြည်တွင်းသက်သက်တာဖြစ်တယ်လို့လည်းလောင်နိုင်ငံဆိုင်ရာအမြဲတမ်းကိုယ်စားလှယ်ကပြောပါတယ်။၄နှစ်ငါးကြိမ်မြောက်ကုလသမဂ္ဂလူခွင့်ကောင်စီအစည်းအဝေးကိုဆွေးနွေးနိုင်ငံဇနီးဘာမြို့မှာစတမဆယ်ရက်နေ့ကနေအောက်တိုဘာ၆ရက်နေ့ထိကျင်းပနေတာဖြစ်ပါတယ်ခင်ဗျာ။တောင်ကိ နောက်ကိုရီးယားနိုင်ငံအနေနဲ့နောက်ထပ်စုံစမ်းစစ်ဆေးမှုတွေလုပ်ဖို့နဲ့လိုအပ်ရင်ဖူးထွက်စုံစမ်းစစ်ဆေးမှုတွေလုပ်ဖို့ကျွန်တော်တို့ဘက်ကတောင်းဆိုရဲလို့တောင်ကိုရီးယားသမ္မတရုံးရဲ့ကြေညာချက်မှာပြောထားပါတယ်။တောင်ကိုရီးယားမျိုးသားလုံခြုံရေးအစည်းအဝေးကိုတောက်တန်နေကပြုလုပ်ပြီးတဲ့နောက်အဲ့လိုပြောကြားလိုက်တာပါ။ဒီတိစမှုနဲ့ပတ်သက်ပြီးနောက်ကိုရီးယားနိုင်ငံဘက်ကဖြေရှင်းချက်တွေမှာကွာဟောင်းမှုတွေရှိနေတာကြောင့်တောင်ကိုရီးယားဘက်ကလည်းသူတို့ရဲ့စုံစမ်းစစ်ဆေးမှုတွေကိုဆက်လုပ်သွားမယ်ဆိုပြီးတော့ကြေညာချက်မှာပြောထားပါတယ်။နိုင်ငံကြောင်ရင်းပွားနေတဲ့ပင်လယ်ရေပိုင်နဲ့မြန်မာမှာဖြစ်ခဲ့တဲ့ဒီပြစ်ခတ်မှုနဲ့ပတ်သက်ပြီးတော့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဝန်ကဆရာဆရာပါပါတရားဝင်တောင်းပန်ခဲ့ပါတယ်။တောင်ကိုရီးယားရဲ့အဓိကတိုက်ခိုက်နိုင်ငံရေးပါတီကတော့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဝန်ဟာအမှန်တကယ်တောင်းပန်တာမဟုတ်ကြောင်းတောင်ကိုရီးယားစိုးရအနေနဲ့ဒီကိစ္စနဲ့ပတ်သက်ပြီးနိုင်ငံတကာရာဇဝတ်တရားရုံးနဲ့ကုလသမဂ္ဂလူမျိုးရေးကောင်စီတို့ကိုတင်ဆက်တယ်ဆိုပြီးတော့လည်းပြောလိုက်ပါတယ်ခင်ဗျာ။
တဲ့ညာဘက်မြန်မာဘာသာအခြေစင်တွေကိုညာပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ31 kHz 9833ညာတိုင်းဒိုမီတာ32 kHz 9383ညာတိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာ Silent Meter 190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီအိုအမေရိကန်တန်ရဲ့စနေနေ့ညာဘက်ထိပ်တန်းရောက်နေတဲ့ဒေတာတွေနဲ့မြန်မာပြည်ဆိုင်ရာသတင်းတွေကိုဆက်ပြီးနားဆင်ကြရပါမယ်ရှင်။ကျွန်မခွာညိုပါ။အစွမ်းတက်တဲ့ကာကွယ်ဆေးမရခဲ့ရင်ကမ္ဘာတဝန်းလုံးမှာ COVID-19 ရောဂါနဲ့သေဆုံးသူ200,000ကျော်တဲ့အထိများလာနိုင်ပွဲရှိကြောင်းကမ္ဘာကျန်းမာရေးအဖွဲ့ WHO အရေးပေါ်ဌာနအကြီးအကဲဒေါက်တာ Mike Ryan ကသတိပေးလိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ပြန့်ပွားနေတာကိုအမြင့်ထက်နိုင်တဲ့အစီအစဉ်တွေကိုတနိုင်ငံချင်းအနေနဲ့စနစ်တကျချမှတ်တာလိုက်နာဆောင်ရွက်တာတွေမရှိဘူးဆိုရင်ကူးစက်မှုရေအတွက်စပွားတိုးလာပွဲရှိကြောင်းသူကပြောတာပါ။ဥရောပနိုင်ငံတွေဘက်မှကူးစက်နှုန်းအစ်တဖန်မြင့်လာနေတာကြောင့်သူကအခုလိုအရေးတကြီးသတိပေးလိုက်တာဖြစ်ပါတယ်။Dutch ဝန်ကြီးချုပ်ကလည်းနေ့စဉ်3000နီးပါးကူးစက်နေတဲ့အပေါ်အလွန်အမင်းစိုးရိမ်ကြောင်းပြောသလိုချက်သမရနိုင်ငံမှာလည်းရှေ့သတင်းဘက်ကစပြီးကန့်သက်ပိတ်ဆို့မှုအသစ်တွေပြန်စမယ်လို့ပြောပါတယ်။ Spain ကျန်းမာရေးဝန်ကြီးကလည်းမြို့တော် Madrid တစ်မြို့လုံးနဲ့မြို့သူမြို့သား3,300ကျော်ကိုအသွားအလာကန့်သက်ထားလိုတဲ့အကြောင်းတောက်ကြနေကပြောပါတယ်။ရောဂါပြန်မှာခုလိုကန့်သက်ထိန်းချုပ်မှုတွေပြန်စနေတဲ့အချိန်အမေရိကန်ပြည်နယ်တို့မှာတော့အဆင့်3အဖြစ်ကန့်သက်ပိတ်ဆို့မှုတွေပြန်ဖြေလျှော့ဖို့တောက်ကြနေကကြေညာပါတယ်။ဖလော်ရီဒါပြည်နယ်မှာကန့်သက်ဖြေလျှော့မှုအဆင့်3မှာအတိုင်းအတာနဲ့ကန့်သက်ချက်တွေ၊အရက်ဆိုင်တွေ၊ကပွဲရုံတွေနဲ့စားတောက်ဆိုင်တွေပါဝင်တဲ့အကြောင်းအုပ်ချုပ်ရေးမှူးကကြေညာပါတယ်။တကမ္ဘာလုံးမှာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူ1,000နဲ့ကူးစက်ခံရသူ32,000ခွဲရှိထားပြီးဖြစ်ကြောင်း John Hopkins တက္ကသိုလ်ရဲ့စီးရင်တွေအရဖော်ပြထားပါတယ်။အိန္ဒိယနိုင်ငံမှာဒီကနေ့ COVID-19 ရောဂါနောက်ထပ်ကူးစက်သူ8000ခွဲကျော်ရှိတယ်လို့ကျန်းမာရေးဌာနကကြေညာတဲ့အတွက်ဒီလထဲမှာပိုကူးစက်သူအရေအတွက်ရောကြလာနေပါတယ်။စက်တင်ဘာလ16ရက်နေ့ကအထိနေ့စဉ်ကူးစက်မှု9,800ကျော်ရှိခဲ့ပေမယ့်လွန်ခဲ့တဲ့သတင်းပတ်မှာပိုကူးစက်သူအရေအတွက်ဟာ9,000ဝန်းကျင်အထိလျော့နေလာခဲ့တာပါ။ဒီကပေးစတင်ကလေးကဘီဟာပြည်နယ်မှာပထမဆုံးလွှတ်တော်ရွေးကောက်ပွဲကျင်းပဖို့လူချင်းခက်ခွာခွာနေကြဖို့ကန့်သက်စည်းကမ်းတွေနဲ့အတူအောက်တိုဘာလကုန်ပိုင်းမှာ3ရက်သတ်မှတ်ချိန်တွင်မဲဆန္ဒရှင် 82,000 တန်နီးပါးမဲပေးကြရမှာပါ။ဖိလစ်ပိုင်မှာတော့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်တဲ့စည်းရင်းတွေအရပြီးခဲ့တဲ့စနေနေ့ကကူးစက်ခံရသူ3,000နီးပါးရှိခဲ့တာကြောင့်စုစုပေါင်းကူးစက်ခံရသူ3,000အထိမြင့်တက်သွားခဲ့ပြီးအရှိတောင်အာရှမှာအမြင့်ဆုံးကူးစက်မှုစံချိန်တင်ခဲ့ပါတယ်။စီးပွားရေးထိခိုက်မှုတွေကြောင့်ကန့်သက်စည်းရင်းတွေကိုပြန်ဖွင့်ပေးလိုက်ပြီးတဲ့နောက်အခုလိုမြင့်တက်သွားတာလည်းဖြစ်ပါတယ်။ကူးစက်မှုတွေဟာထိန်းချုပ်လို့မရနိုင်တဲ့အခြေအနေမှရှိနေကြောင်းဝေဖန်ပြောဆိုနေကြပါတယ်။တောင်ကိုရီးယားမှာ၄ရက်အတွင်းနေ့စဉ်လူ100ကူးစက်ခံနေရတာကနေပထမဆုံးအချိန်61ယောက်ပဲကူးစက်ပါတော့တယ်။ကိုရီးယားယောဂကူးစက်မှုကာကွယ်ထိန်းချုပ်ရေးဌာနရဲ့ထုတ်ပြန်ချက်အရစနေနေ့အထိသေဆုံးသူ399ယောက်ပါဝင်စုစုပေါင်းကူးစက်ခံရသူ23,516ယောက်ရှိပါတယ်။ကူးစက်မှုအသစ်41ယောက်ဟာလူဦးရေအရန်ထူထပ်တဲ့ဆုံးမျိုးတော်မှာဖြစ်ပြီးဖျားကြောင်တွေစားတောက်ဆိုင်တွေတက်ကြီးရွယ်ဟိုခေဟာတွေနဲ့ကြောင်တွေမှာကူးစက်ခဲ့တာပါအင်ဒိုနီးရှားမှာတော့စနေနေ့မှာကူးစက်ခံရသူအသစ်4,500နီးပါးရှိပြီးစုစုပေါင်း23,000ကျော်ဖြစ်လာတယ်လို့သေဆုံးသူစုစုပေါင်း1,308ယောက်ရှိတဲ့အကြောင်းပြန်လည်ကျန်းမာလာသူကတော့2,000နီးပါးရှိတယ်လို့လည်းဖော်ပြထားပါတယ် ကရင်ပြည်နယ်ဖအံမြို့နယ်ဘက်မှာမဲဆော်စည်းရုံးပွဲတစ်ခုပြီးတဲ့နောက်ကိုဗစ်ရောဂါကူးစက်မှုတန်လျာနဲ့တရားခွင်ဆောင်ကြည့်စစ်ဆေးခံခဲ့ရတဲ့ကရင်အမျိုးသားဒီမိုကရက်တစ်ပါတီ KNDP ကကိုယ်စားလှယ်လောင်း၃ဦးမှာရောဂါပိုးမတွေ့ရတဲ့အကြောင်းအဲ့ဒီထက်ကကိုယ်စားလှယ်လောင်း၃ဦးဖြစ်သူနန်းစေးဝါက VOA ကိုပြောပါတယ်
အခုကျမတို့ပြင်ဝင်နေရတာပေါ့နော်။ဒီကလား၄၈ခုနဲ့ကျမတို့ကိုယ်ဆိုင်လမ်းသုံးဦးပေါ့။အဲကက်ကတူရဲ့ကြောက်စိမ့်တွေအဆောင်လေ။အဲဒီမှာကိုယ်ခန်းထဲမှာကိုယ်နေတယ်ပေါ့နော်။ကျမတို့၃ယောက်ကိုတော့ဖြစ်ပြီးသွားပြီ။နှစ်တိပေါ့နော်။
ဖအံမြို့နယ်တွင်ကကြေးရတစ်ခုမှာပြီးခဲ့တဲ့သတင်းပတ်ကောင်ကလုတ်တဲ့မဲဆွယ်စီယုံပွဲကိုတက်ခဲ့တဲ့ဒေသခံရွာသားတဦးကိုဗစ်ရောဂါကူးစက်ခံရတဲ့အကြောင်းတည်ပြုပြီးတဲ့နောက်မဲဆွယ်ပွဲလုတ်ခဲ့တဲ့ကိုစလဲလောင်း၃ဦးနဲ့တူလာတက်တဲ့တခြားလူအယောက်50လောက်ကိုတိကျခွဲထားပြီးစောင့်ကြည့်တာပါဒေသခံတွေရဲ့ဓာတ်ခွဲစစ်ဆေးမှုရလဒ်တွေကိုတော့မသိရသေးပါဘူးနိုဝင်ဘာလ၈ရက်နေ့ကကျင်းပမဲ့ရွေးကောက်ပွဲမှာ KNDP ပါတီကကိုယ်စားလှယ်လောင်း30လောက်ဟာကရင်ပြည်နယ်မှာစံတောင်ကြီးမြို့နယ်ကလွယ်လို့ကျန်6မြို့နယ်မှာရှင်ပြိုင်မှုအစီအစဉ်ထားတယ်လို့ပြောပါတယ်ရှင်။ထိုင်းနိုင်ငံမှာကိုဗစ်ရောဂါကူးစက်မှုမြင့်တက်လာခဲ့တဲ့ကာလအတွင်းနိုင်ငံတွင်းမှာဗီဇာပုံစံအသီးသီးနဲ့ရောက်နေတဲ့မြန်မာနိုင်ငံသားတွေပါဝင်နိုင်ငံခြားသားတွေကိုစက်တင်ဘာလ26ရက်နေ့ဒီကနေ့နောက်ဆုံးထားပြီးဗီဇာတက်တန်တူဖို့ထိုင်းနိုင်ငံကကြေညာခဲ့ပါတယ်။ဒီကြေညာချက်နဲ့ပတ်သက်ပြီးထိုင်းနိုင်ငံဆိုင်ရာမြန်မာတန်ယုံကလည်းမြန်မာနိုင်ငံသားတွေကိုထပ်ဆင့်သတိပေးနှိုးဆော်ခဲ့ပါတယ်။ကိုဗစ်ကူးစက်မှုကာလအတွင်းဗီဇာတက်တန်ကုန်သူတွေတက်တန်တိုးစရာမလိုပဲထိုင်းနိုင်ငံမှာဆက်ပြီးနေခွင့်ပြုခဲ့တာကနေအခုတော့ကိုဗစ်ကူးစက်မှုငြိမ်သွားပြီဖြစ်တာကြောင့်လုပ်ငန်းတွေအလုံးတရဝင်ပြန်လည်ပတ်ဖို့ထိုင်းနိုင်ငံကလုတ်တာဖြစ်မယ်လို့မြန်မာရွှေ့ပြောင်းလုပ်သားအရေးအဓိကလှုပ်ဆောင်တဲ့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်း MRC ရုံးတာဝန်ခံဦးမိုးဝေက VOA ကိုပြောပါတယ
်။ကိုကတော့နည်းနည်းငြိမ်သွားပြီ။ဘာရလဲဆိုထိုင်းမှာကူးစက်မှုတော့မရှိဘူး။ပြီးတော့တေနှောင်းလည်းမရှိတော့ငြိမ်နေလားလည်းရှိဖြစ်ပါလို့ဆိုသူတို့အဲ့ဒါကိုစီးသွားလုပ်ငန်းတွေကြောင့်ဖွဲ့ဖို့စီးပွားရေးတန်တဲ့တန်ဖို့ပြသဖြစ်နေတဲ့ကျိုးဆိုးရရုပ်တွေကပြည့်ဆွဲတဲ့အလူတွေသွားပြီးတော့အဲ့ဒါကိုအစ်တန်းရရနောက်ဆုံးနေတဲ့တိုးပေးပေါ့နော်လူကိုယ်တိုင်စာအုပ်နဲ့တကွာလက်တွေ့လုပ်ဆောင်တော့မှာဒါပြီးတော့သူတို့ကအဲ့ဒါကိုစစ်မှန်းတော့မှာပဲပုံစံအဲ့လိုမျိုး
ထိုင်းနိုင်ငံတွင်ကိုဗစ်ရောဂါအခြေအနေငြိမ်သက်သွားပြီမဲ့အိန္ဒိယမြန်မာနိုင်ငံမှာကိုဗစ်ဒုတိယလှိုင်းနဲ့ကြုံနေရတာကြောင့်နှစ်နိုင်ငံနယ်စပ်အဝင်ထွက်တွေကိုထိုင်းတာဝန်ရှိသူတွေဘက်ကအထူးတင်းကြပ်ထားပါတယ်။ဒါကြောင့်နှစ်နိုင်ငံနယ်စပ်ကုန်သွယ်ရေးလည်းထိခိုက်နေပါတယ်ရှင်။အခုဆက်ပြီးမြန်မာပြည်တွင်းကကိုဗစ်ဗိုင်းရပ်စ်ကူးစက်မှုအခြေအနေဆိုင်ရာသတင်းလွှမ်းတဲ့အတူစနေနေ့ညစကားဝိုင်းစီစဉ်တွေကိုဆက်တိုက်နားဆင်ကြရပါတော့မယ်ရှင်
။ဟုတ်ကဲ့ကျမဆုမမမြန်မာနိုင်ငံတွင်းမှာရာနဲ့ချီတဲ့ရဟန်းတန်ဃာတော်တွေမှာကိုဗစ် -19 ရောဂါပိုးတွေ့ရှိလာနေတဲ့အတွက်တန်ဃာတော်တွေသတင်းတုံးနေထိုင်ရာကျောင်းလိုက်တွေမှာဒီကူးစက်မြန်ကပ်ရောဂါဆက်မပြတ်ပွားရအောင်ကာသနာရေးဝန်ကြီးဌာနနဲ့ကျန်းမာရေးဝန်ကြီးဌာနတို့ပူးပေါင်းဆောင်ရွက်နေကြတဲ့အကြောင်းပြောပြပေးချင်ပါတယ်။စက်တင်ဘာလ26ရက်နေ့မနက်ခင်းထုတ်ပြန်ချက်အရနိုင်ငံတော်ဝန်မှာတော့ COVID-19 ရောဂါကူးစက်သူက9100ကျော်ရှိနေပြီးသေဆုံးသူက184ဦးထိရှိသွားပြီဖြစ်ပါတယ်။ဒီလိုထောင်ချီတဲ့ကူးစက်မှုတွေထဲမှာဒီရပိုင်းတွင်းမှာကိုရာနဲ့ချီတဲ့ရဟန်းတန်ဃာတော်တွေမှာပိုးကူးထားတယ်လို့စစ်ဆေးတွေးရှိလာတဲ့အတွက်ဒီကူးစက်မြန်ကပ်ရောဂါတန်ဃာတော်တွေရဲ့ကျောင်းတိုက်စာသင်တိုက်တွေမှာဆက်မပြတ်ပွားရအောင်ဝီနီတော်တွေနဲ့အညီကာကွယ်ထိန်းချုပ်နိုင်ရေးသာသနာရေးဝန်ကြီးဌာနနဲ့ကျန်းမာရေးဝန်ကြီးဌာနတို့ပူးပေါင်းဆောင်ရွက်နေပါတယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနပြောခွင့်ရညွှန်ကြားရေးမှူးဒေါက်တာတန်းနိုင်စုက VOA မြန်မာပိုင်းကိုနောက်ဆုံးအခြေအနေရှင်းပြပါတယ
်ဒီစာတင်တိုင်းတွေတဲ့ပေါ့နော်ကျွန်တော်တို့ဒီနေ့တာဝန်ရှိဝန်ကြီးဌာနနဲ့ညှိနှိုင်းပြီးတဲ့အခါကျရင်စာတင်တိုင်းတွေနဲ့ specific တင်နိုင်တယ်ပေါ့နော်ဒီ guideline ကိုလည်းကျွန်တော်တို့ပြုစုရဲရှိပါတယ်မကြာခင်ကျွန်တော်တို့ထုတ်ပြန်ပြီးပါတယ်အဲတော့အဓိကတော့စာတင်တိုင်းတွေမှာလည်းပေါ့နော်စာတင်တိုင်းရဲ့သဘောတရားစာတင်တိုင်းရဲ့သဘောတရားအရာပေါ့နော်အရာဝင်တဲ့အချိန်မှာလည်းဒါထုပြီးတော့အရာရဲ့သဘောရှိတယ်အာရုံစားတဲ့အချိန်မိစားတဲ့အချိန်တရားဆိုင်တဲ့အချိန်စာတင်တဲ့ချိန်စာရင်တဲ့ချိန်ပေါ့နော်ဒါရီရတဲ့ဝီနီတော်နဲ့ညီမိကကဲဆောင်ရွက်ရတဲ့ဟာရှိရပေါ့နော် ပဲချက်ထားရဆိုရယ်စောစားတဲ့အချိန်မှာဒီရုပ်ဖက်ရလို့ရှိရပါတော့။ဒါတွေကလည်းကစားကြောရတယ်လို့ဖြစ်နေတဲ့အခါပိုးရှိတဲ့ကိုယ်တော်ကနေပြောတာပိုးမရှိတဲ့ကိုယ်တော်တွေလည်းဒါကူးဆက်သွားနိုင်တယ်ပေါ့နော်။ဥပမာတောင်းတိုက်ဆိုရင်လည်းဒီတောင်းဆောင်တစ်ခုကနေကျင်းထွက်တယ်ဆိုရတဲ့ဒါ best ကိုစေကြတက်စင်ဖို့အများဆုံးပစ္စည်းရဲ့ခြံတွေပြီးနေတာလက်ကိုစက္ကန့်20ကျော်စက္ကန့်နဲ့ရေတုံးဖို့တက်စင်စေးအုံပြုပြီးစေးဖို့ပေါ့နော်။ဒီအနေထားရပဲဒါကျွန်တော်တို့စဉ်းစားပြီးတဲ့အခါကျတော့တက်နိုင်တယ်ဝီနည်းတော်နဲ့လည်းညှို့မဲ့ပေါ့နော်။ဒါဂိုင်းလိုင်းအောင်ကျွန်တော်တို့တာနာရေးဝန်ကြီးဌာနရဲ့ညီနိုင်ဆောင်ရွက်လေးရှိပါတယ
်အခုလို COVID-19 ရောဂါကူးစက်မှုနည်းစဉ်လိုရာနဲ့ချီစစ်ဆေးတွေ့ရှိနေရချိန်မှာလူအများပြားအစုလိုက်ပြုံလိုက်နေထိုင်နေရတဲ့နေရာတွေမှာရောဂါပိုးကူးစက်မှုမရှိအောင်အထူးသတိထားကြိုတင်ကာကွယ်ရမယ့်အခြေရောက်နေပြီလို့လူလူကိုကျန်းမာရေးပညာပေးနေတဲ့အထွေထွေရောဂါကူးစက်ဝန်ကြီးဒေါက်တာမိုးအောင်ကျော်နိုင်ကလည်းသတိပေးပါတယ
်စစ်တာများလို့ပိုးတွေ့တာများတာတဲ့ပိုးရှိတဲ့လူတွေကအခုပိုးများလာတယ်လို့ယူဆတယ်ပေါ့နော်ဒီ community နော်ဒီလူလူတွေမှာဒီပိုးကပြန့်နှံ့နေတယ်ဆိုပြီးတော့ကျော်နိုင်တယ်အဲ့တော့ဒီလူများနဲ့နေထိုင်တဲ့နေရာတွေကပိုပြီးတော့ green side ကိုလိုရဲပေါ့အဲ့တော့သူတို့စီမှာဆရာအဓိကတွေ့တာတော့ဒီလိုစားတောက်တဲ့နေရာကအဓိကကူးဆက်တယ်လို့မြင်နေပေါ့နော်အဲ့တော့သူတို့ guideline ဆွဲနေဆိုရင်ဥပမာဒီထောင်လိုမျိုးနေရာမျိုးပေါ့နော်ခေါ်တာပေါ့နော်မျိုးသားဆောင်မျိုးတီးတီးဆောင်နေအေးရတွေထားတဲ့နေရာတွေကဘယ်လိုဝေးသလဲပြန်တဲ့အချိန်ဒီမှာနေထိုင်တဲ့နေရာတွေမှာတော့ဘယ်မောက်လုံလုံလောက်လောက်ရှိရမလဲလင်းရဝင်ရမလဲလေဝင်လေထွက်ကောင်းရမလဲတရားနဲ့တရားအနည်းဆုံး6ပေကွာပြီးတော့နေထိုင်ဖို့ရဲ့အိပ်ဆက်ဖို့ရဲ့ကိုဒါလေးတွေလုပ်ဖို့လိုမယ်နောက်တစ်ခုကစားတောက်တဲ့အချိန်ပေါ့တရားနဲ့တရားလီကတ်နေနေဆိုရင်ပို့ပြီးတော့ကူးဆက်နိုင်တဲ့အခွင့်အရေးပိုများတယ်ပေါ့ဆိုတော့ကျွန်တော်ထင်တာ guideline မှာတော့လိုပဲနေထိုင်တာရဲ့အိပ်သက်တာရဲ့စားတောက်တဲ့အခါမှာမကူးဆက်အောင်ဒါမျိုးလေးတွေကိုဦးစားပေးပြီးတော့စနစ်တကျမြန်မြန်လုပ်တာတော့လူတွေအများကြီးရောဂါခံစားရတာတွေကိုကာဝယ်နိုင်တယ်လို့ထင်တာ
အခုဆိုရင်ပြည်ရင်းကူးစက်မှုအများဆုံးဖြစ်နေတဲ့ရန်ကုန်တိုင်းနဲ့ရခိုင်ပြည်နယ်အပါအဝင်ကြိုတင်ကာကွယ်တဲ့အနေနဲ့မန္တလေးတိုင်းမွန်ပြည်နယ်အေရီတိုင်းနဲ့ပဲခူးတိုင်းကမြို့နယ်တချို့ကပြည်သူတွေနေအိမ်တွေမှာပဲနေဖို့ညွှန်ကြားချက်ထုတ်ရတာဖြစ်တယ်လို့ကျန်းမာရေးဝန်ကြီးဌာနပြောခွင့်ရဒေါက်တာတန်းနိုင်စိုးကပြောပါတယ်
တိုင်းနဲ့ပြည်နယ်အားလုံးကနေပြီးတော့မြို့နယ်ပေါ့330နေပြီးတော့ကျွန်တော်တို့ဒီတက်လာတဲ့ data တွေကိုကျွန်တော်ကဒါအချိန်နဲ့အမျှပေါ့နော်ဒါကို analyze လုပ်ရရရှိတယ်ပေါ့နော်ချို့နေရာတွေမှာဒါချက်ပွားမှုတွေဒါကြားကြားလာတယ်ကြည့်စီတွေ့ရှိရတယ်ပေါ့နော်အဲ့လိုနေရာမျိုးတွေကြတော့ဆက်တွေတန်းကြောင်းအရာရှေ့လျှောက်လဲတာတက်လာနိုင်ပြရှိရတဲ့နေရာတွေပေါ့နော်အဲ့လိုနေရာတွေမှာဒါကျွန်တော်ကကြိုတင်ပြီးတော့ပေါ့နော်အများကြီးမဖြစ်ခင်ဖူးငုံလေးဖူးလာတဲ့ဘဝမှာပဲခြေပြလိုက်တဲ့ပုံတွေပေါ့နော်အဲဒါမှမဟုတ်ကျွန်တော်ကအဲ့လိုနေရာတွေကိုဒါဒီဟိုနေနဲ့တူချဲ့တင်ရတယ်ဖြစ်ပါတယ
်အခုလက်ရှိပြပခီးသွားရာဇဝင်လည်းမရှိပိုးတွေလူနာနဲ့ထူးတင့်မှုမရှိတဲ့သူတွေမှာပါပြည်ရင်းကူးစက်မှု local transmission ဆက်ပြီးတော့ဖြစ်ပွားနေတာကြောင့်ဒီလိုဆက်မပြတ်ပွားရအောင်ပြည်သူတွေအိမ်ထဲမှာပဲနေကြဖို့စီမင်းစည်းကမ်းတွေထပ်တိုးလှုပ်ဆောင်နေချိန်နဲ့တကြိုင်နက်ထဲမှာပဲပြပခီးသွားတွေကနေကူးစက်မှုမဝင်ရောက်လာနိုင်အောင်လဲနိုင်ငံတကာလီကြောင်းလိုင်းတွေကိုယာယီပိတ်ပင်တဲ့ကန့်သတ်ကာလကို October 31ရက်နေ့အထိထပ်မံတက်တန်းတိုးမြင့်လိုက်ကြောင်းပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနဘက်ကလည်းမနေ့တုန်းကညွှန်ကြားချက်ထုတ်ပြန်လိုက်ပါတယ်ရှင်ကျွန်မဆုမမ
ဒီ American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ် American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်Radio CC တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ကလက်နက်ကင်ပဋိပက္ခတွေနဲ့အင်တာနက်ဆက်သွယ်မှုကန့်သတ်ထားတာတွေအဆုံးသတ်ရေးမန္တလေးမြို့မှာတောင်းဆိုလှုပ်ရှားခဲ့ကြတဲ့လူငယ်3ဖမ်းဆီးခံရတဲ့အကြောင်းပြပြပါမယ်ကျွန်တော်ထောင်ခံပါ။ဗမာနိုင်ငံလုံးဆိုင်ရာကျန်းသာတမကအဖွဲ့ဝင်3ဖြစ်တဲ့ကုဆူလာနိုင်ကုကျော်တီးရရဲကျော်နဲ့ကိုရဲအောင်တို့ကရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွေမှာကြုံတွေ့နေရတဲ့အကျပ်သေးတွေအဆုံးသတ်ရေးတောင်းဆိုဆန္ဒပြခဲ့တဲ့အတွက်ဖမ်းဆီးခံရတာပါ။အဖမ်းမခံရခင်မန္တလေးဈေးကျွနိုင်စီရှိမှာတောက်ကြနေအစောပိုင်းမှာဆန္ဒပြခဲ့ကြတာနဲ့ပတ်သက်လို့ဆန္ဒပြသူတူဖြစ်တဲ့ကိုစိုးလာနိုင်ကအခုလိုရှင်းပြပါဗျ။တ
ာဂျီနယ်နဲ့ချင်းပြည်နယ်တိုင်းရင်းသားဒေသတွေမှာဖက်ရှင်စစ်တပ်ရဲ့လူမဆန်တဲ့လုပ်ရတွေကိုပြည်သူလူထုသိအောင်စပြတာဖြစ်တယ်။ဆိုတော့ကျောင်းသားတွေကိုတမကရဲဘော်တွေကိုမတရားဖမ်းဆီးထောင်ချတဲ့အဘကမရတဲ့ပုံမှန်တွေနဲ့တရားစွဲတယ် ဆိုတော့ကကျွန်တော်တို့သမဂရဲဘော်တွေကိုဖမ်းဆီးထောင်ချရုံနဲ့ဒီထွေးကြော်တန်တွေကရပ်သွားမှာမဟုတ်ဘူးလောက်ရှားမှုတွေကဆက်လက်ရှိနေအောင်မယ်လို့ကျွန်တော်တို့ကပြသခြင်းဖြစ်တယ်။တခါကြည့်သူလူလူနဲ့အသားတွေရက်တည်တဲ့ဆိုတော့လေကျွန်တော်တို့ကပြသခြင်းဖြစ်တယ်
ရှိခိုင်းမင်းလည်းကပြိပကတွေအဆုံးသက်ရေးတောင်းဆိုလှုပ်ရှားကြတဲ့လူငယ်တွေဖမ်းဆီးရေးယူမှုတွေကြုံနေရချိန်မှာပဲအခုလိုနောက်ထပ်လှုပ်ရှားမှုတွေကိုဆက်လုပ်နေကြတာပါဆန္ဒပြလှုပ်ရှားမှုမှာပါဝင်ခဲ့သူနောက်တူးဖြစ်တဲ့ကိုကျော်တီဟရဲကျော်ကတော့ဖမ်းဆီးရေးယူမှုတွေရှိပေမဲ့ဆက်လက်လှုပ်ရှားသွားမှာဖြစ်ကြောင်းပြောပါတယ်
စစ်တပ်ကြီးရဲ့လှုပ်ရှားမှုပြီးတော့ရောင်းစစ်ပွဲတို့စစ်တမ်းကြီးလှုပ်ရှားမှုတွေမှာဘာသာကြောင်သားတွေကအပြင်အဲ့လမ်းကြောင်းတွေစုမဲ့တော့မှမဟုတ်ပါဘူးကျွန်တော်တို့ပြည်နေနေလေးကျွန်တော်တို့ဘလောက်ပဲပြည်နေပြည်နေကျွန်တော်တို့ဘလောက်ပဲဗဒရားပုံမှန်နဲ့ဖန်စီကဖန်စီကကျွန်တော်တို့ရဲ့ဘာသာကြောင်သားတွေခါကျွန်တော်တို့ဒီဟိုစစ်တပ်ကြီးလှုပ်ရှားမှုပို့ပြီးတော့ဖက်စစ်တပ်လူတန်နဲ့ကျွန်တော်လောက်ရိုက်ချိန်ကိုကျွန်တော်တို့တက်ွက်တော့မှဖြစ်တယ်လှုပ်ရှားမှုတွေလည်းစတိုင်လှုပ်တော့မှဖြစ်တယ်
ဖန်စီကန်တို့သုံးဟာဒီလအစောပိုင်းကလည်းအလားတူမန္တလေးမြို့မှာတောင်းဆိုလှုပ်ရှားခဲ့ကြတဲ့အတွက်ငင်းငင်းသာစုဝေးကွင်းနဲ့စီတန်းလက်လေကွင်းဆိုင်ရာဥပဒေပုံမှန်19နဲ့ဖန်ဝန်ထုတ်ခံထားသူတွေဖြစ်ပါတယ်။အခုနောက်ဆုံးဖန်စီမှုနဲ့ပတ်သက်လို့လည်းမန္တလေးတိုင်းချင်းတာဇံမြို့နဲ့အမှတ်6စကန်မှုကအခုလိုပြောပါတယ်
ကျွန်တော်ညည်းစီ19မှာသူတင်ပြန်ပြီးဖြစ်နေပါတယ်။ဆက်ပြေကကျော်ရေကစားစားနေမှလည်း9000ကျောက်ကြီးဆောက်လို့ခဏပါနော်။ကျွန်တော်တို့ကိုတော်တရားတော်ကိုစူပါနော်။ကျွန်တော်ရေပြောင်းအောင်ပေါ့ပါတယ်။ဟုတ်
ချိုင်းသာတဲ့မြို့နယ်မှာစက်တင်ဘာ10ရက်နေ့ကဆန္ဒပြလှုပ်ရှားခဲ့တဲ့ကိုမျိုးချစ်စုံကတော့ဒီပတ်တည်းမှာပဲငိမ့်စုစီပုံမှန်19နဲ့ထောင်နဲ့တလချမှတ်ခဲ့တာပါ။ရခိုင်ပြည်နယ်စိုးရအဖွဲ့ရုံရှိမှာအလားတူတောင်းဆိုချက်တွေနဲ့ဆန္ဒပြခဲ့ကြတဲ့ចောင်းသားတမကအဖွဲ့ဝင်3ကိုလည်းငိမ့်စုစီပုံမှန်19နဲ့ဒီပတ်တည်းမှာပဲတရားစွဲဆိုထားပါတယ်ခင်ဗျာ။ကျွန်တော်ထောင်ခံမှာမန္တလေးမြို့ကနေသတင်းပေးပို့ထားတာဖြစ်ပါတယ
်။ဆက်မြန်မာနိုင်ငံတော်မှာရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတယ်။ဒုတိယအပတ်စဉ် podcast အစီအစဉ်အနေနဲ့ကြိုဆိုပါရစေ။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation ညီညွတ်တွေကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ကျွန်မကတော့အေးရမှာဒီတစ်ပတ်မှာတော့အစိုးရကပေးတဲ့ COVID 6ပတ်ကြီးတွေကိုသူတို့အပြေအဝမရကြဘူးလို့ပြည်ကြီးနာကပြည်သူတွေကစိတ်ကြွေးနေကြပါတယ်။
ကိုယ်လာပြီးတဲ့ခါကျတပေါင်းလာပြီးလက်မှတ်ထိုးခိုင်းတဲ့ခါကျတော့နာမည်တွေပါရေးပြီးမှလေလက်မှတ်ထိုးခိုင်းတဲ့လျှောက်တော့လက်မှတ်ထိုးခိုင်းတဲ့ခါအပေါ်မှာကြည့်လိုက်တယ်ကြည့်တဲ့ခါကျတော့နှာခေါင်းကြီးကတော့ဟုတ်တယ်ပြေးလိုက်တယ်ဒါမှမဟုတ်လာပြီးရတော့တပေါင်းပဲပြေးရဟုတ်တယ
်ဟဲ့မူးပြင်းနဲ့လေအခင်းနဲ့လူတွေအေးအပိုင်ရှိတဲ့လူတွေကြတော့နော်သူ့လည်းမရှိအဲ့ဒါဆိုအပုံရတယ်
မြင့်နာမြင့်နယ်ကဂျော်အီးအီးဖြူကအစိုးရက၆ပွင့်ပေးမှုတွေနဲ့ပတ်သက်ပြီးသူမရဲ့အတွေ့အကြုံတွေကိုပြောပြခဲ့ရပါဒီဆောင်မအပြည့်စုံကိုမြင့်နာသတင်းချန်နယ်ကဒရင်းသောအစတာကဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ
်နိုင်ငံကျင်းမှာကိုဗစ် -19 ပြန့်ပွားလာမှုတွေနဲ့အတူစီတူတွေရဲ့ဝင်ငွေတွေနဲ့ချိတ်ခတ်ရပါတယ်တုံ့ပြန်မှုအနေနဲ့နိုင်ငံလုံးကပုံမှန်ဝင်ငွေမရှိတဲ့အခြေခံလူတန်းစားပြည်သူတွေအတွက်အစိုးရကထောက်ပံ့ဈေးတွေပေးခဲ့ပါတယ်ကချင်ပြည်နယ်မှာစစ်ရဲထောက်ပံ့ဈေးပေးနေရလေးချိန်ရှိနေပါသည်ပထမအချိန်မှာတော့ငွေကျပ်1000ခွဲနဲ့ညီမျှတဲ့စံစီစားစတဲ့အခြေခံစားတောက်ကုန်ပစ္စည်းတွေဒုတိယအချိန်မှာတော့ငွေကျပ်1000ခွဲတတိယအချိန်နဲ့သုတ်ခအချိန်မှာတော့ငွေကျပ်1000စီပေးခဲ့တာပါဒေါ်အီးဖြူကစစ်ရဲအထောက်ပံ့တွေကိုရရှိသူတယောက်ပါသူမကစပောင့်ချမ်းမနေထိုင်သူဖြစ်ပြီးမကြောက်တုတ်ထူရောင်းနေသူဖြစ်ပါတယ်သူမကသူရတဲ့နဲ့စစ်ရဲထောက်ပံ့ပေးတဲ့ငွေကျပ်1000စီရမယ့်အချိန်မှာငွေကျပ်1000စီနဲ့2ချိန်ရရှိထားဖြစ်ပါတယ်။ဒါပေမဲ့အုပ်ချုပ်ရေးမှူးကတော့ဒီမှာငွေကျပ်1000ရရှိပြီးဖြစ်သေးဆိုပြီးလက်မှတ်ရေးထိုးခိုင်းပါတယ်။တရက်ကွက်သေးနေသောဇာနီအောင်ကလည်
းငွေရမရအောင်အဲ့ဆံမရတဲ့စိတ်ရင်းလာတော့တယ်။ဒီနေ့ပဲတောက်တဲ့ချင်းနဲ့လက်မှတ်ပြီးပြောရတယ်။အိမ်ကားတွေသူစံအိမ်ကားတွေမပေးဘူးတဲ့အိမ်ကားတွေရှိတယ်။အိမ်ကားတွေမပေါ့လို့ပြော
လေကုန်းရက်ကွက်နေတော်ဝင်းကြီးကလည်း
ပန်းရကြီးကိုတူးမရှိတူးရှိရကြီးတရားရလို့ဘူးမှမရအောင်အန်ဒီလည်းဘယ်မှသွားလာမှာမဟုတ်တဲ့တနေ့မနဲ့ခင်းစည်းသွားတာတော့ပဲရှိတယ်လိုင်းတွေ့မှာပဲတရားမရှိတရားရှိရှိတာကြီးဘယ်သူမှဘယ်မှမလုပ်ပ
ါဘူးတို့မရက်ကွက်မှာနေနေမိုးတွေအနေနဲ့အရင်လာကောက်တာမရှိတဲ့အပြင်အကြောင်းကြားတာလည်းမရှိဘူးလို့သူမကဆိုပါတယ်အစိုးရကအခြေခံလူတန်းစားတွေကိုပိန်ဝေမှုတွေနဲ့ပတ်သက်ပြီးတည်နာရှိတာမြစ်နာမြို့နယ်တစ်ခုအသီးမဟုတ်ပါဘူးနိုင်ငံတော်မှာဖြစ်ပွားနေတာပါတချို့အတိုင်းတွေမှာအုပ်ချုပ်ရေးမှုတွေထောက်ပံ့ငွေမရတဲ့အတွက်အုပ်ချုပ်ရေးမှုတွေတိုင်ကြားထားတာတွေရှိတယ်လို့တချို့အတိုင်းနယ်ပြည်နယ်တွေမှာလည်းလက်စားတာတွေရှိတဲ့အတွက်တာဝန်ကရက်ဆိုင်တာတွေတွေ့ရှိရပါတယ် အစိုးရကတနိုင်ငံလုံးမှာရှိတဲ့ဝင်ငွေနေတဲ့မိသားစုတွေအတွက်ထောက်ပံ့ငွေကျပ်400.85ဘီလီယံထောက်ပံ့ထားတယ်လို့ကိုဗစ် -19 ကြောင့်ဖြစ်ပေါ်လာနိုင်တဲ့စီးပွားရေးတက်ရောက်မှုများအပေါ်ကုစားရေးလုပ်ငန်းကော်မတီအစည်းအဝေးမှာပြည်ထောင်စုဝန်ကြီးကပြောကြားပါတယ်မြန်မာမျိုးနယ်မှာ28ရက်ွက်ရှိပြီးအခုလိုဖြန့်ဝေမှုတွေမှာအတန်ကြေကြေလောင်လောင်နဲ့ကြိုတနာရှိနေတာဂျပန်ချန်ရမ်ဘိုမြူတစ်ကြီးစီတာဘရူလေကုံးငွေကျော်ဆံပြတ်စတဲ့6ရက်ွက်ရှိပါတယ်အဲ့ဒီရက်ွက်တွေဟာ၄ကြိမ်ပေးတဲ့အထဲမှာတချို့ကလည်းပထမအကြိမ်ရရှိပြီးနောက်တစ်ကြိမ်ရရှိတာတွေမရှိသလိုတချို့ကလည်းပထမအကြိမ်မရရှိဘဲနောက်အကြိမ်မှာရရှိတာတွေလည်းရှိပါတယ်တချို့ကလည်းအစိုးရကကြေညာထားတဲ့ပမာဏမဟုတ်ဘဲညော့နေပြီးရရှိတာတွေလည်းရှိပါတယ်ကျပောင်ချာအုပ်ချုပ်ရေးမှူး UIC ရကန်က
ရရင်တို့ဆိုင်ပြတဆိုင်အဲရကျွန်တော်ခွေးကြည့်ပြတာ။ဒါပေမဲ့သူတို့စေမှုရရင်မကမထူပါဘူးရ
။စေမှုစေမှုတွေကစေမပါတဲ့သူတွေတက်လည်းများပြီးပေးအောင်ဆိုပြီးမှအဲ့ဒီပုံစံအတိုင်းပေးလိုက်တာ။1000ရတဲ့သူက1000ရတာပေါ့။ပထမကတော့အစိုးရကမရှိတဲ့သူကိုကောက်ခိုင်းတယ်။တကယ်မရှိတဲ့သူကိုကောက်ပါဆိုပြီးကောက်ခဲ့တာ။ပတ်စံပေးတဲ့အခါကျလာပြီလေ။အမျိုးမျိုးအုပ်လိုက်လာတာ။မနေ့調査ပြီးစိတ်သက်သာအောင်နောက်တစ်ခါစီရင်ထည့်ပေးမယ်ဆိုပြီးမနေ့ပြောခဲ့ရတယ
်။ဒီချနာမျိုးနေမှာတော့ COVID ကာလမှာဈာမနှလုံးလက်စားဖြင့်စစ်ဆေးရမယ်အချက်16ချက်နဲ့စစ်ဆေးထားပါတယ်။စစ်ဆေးသတ်မှတ်ချက်တွေကတော့အေးပိုင်းများပိုင်းရှိရ၊ပြင်ဆင်စားမဟုတ်ရ၊ဝန်ထမ်းမဖြစ်ရ၊ဈေးပိုင်ရှင်တွေမဖြစ်ရစတဲ့အချက်လက်တွေနဲ့စစ်ဆေးတာပါ။အဲ့ဒါနဲ့စစ်ဆေးတာတွေကျွလုံးပေမဲ့တချို့တွေကနေမြင်မှုအုပ်ချုပ်ရေးမှုတွေကိုကြွားရံတွေ့တာတွေလည်းရှိတယ်လို့မြချနာမျိုးနယ်အချွေချွေအုပ်ချုပ်ရေးမှုဦးတောင်ဝင်းကပြောပါတယ
်။အဆင်မပြေတာနဲ့တချို့တွေကနေမြင်မှုအုပ်ချုပ်မှုကြွားရံတွေ့တယ်။တန်ကတော့ပေးတာဖြစ်တယ်လို့ရှင်းချမှာပေါ့။အဲ့တော့ဟာကျွန်မတို့လည်းဘုံဝင်ရှိတာမဟုတ်ကျွန်တော်တို့ထည့်ပေး။အုပ်ချုပ်မှုအကျက်ဆိုင်ပြရတာမဟုတ်ဘူး။ခလုံးလေးတွေရှိတယ်။အဲ့တော့ဘာမှလဲဆိုချို့နေမြင်မှုတွေကတချို့ကြတော့လာပြီးရံတွေ့ရပါတော့စိတ်ပါတူတူလည်းထည့်ပေးတာပါမှာမဟုတ်ဘူး။
စီစီရမယ့်အချက်တွေကိုထုတ်ပြန်ထားပေမဲ့တချို့နေရာတွေမှာတော့အစိုးရဝန်ထမ်းဖြစ်ပေမဲ့စာဝတ်နေရေးခက်ခဲမှုအကြောင်းဖဲ့တွင်းတာတွေလည်းရှိပါတယ်။တချို့နေရာတွေမှာတော့အချက်လက်တွေနဲ့ညီပေမဲ့မရရှိတဲ့နေရာတွေလည်းရှိပါတယ်။အဆင်မပြေမှုတွေကိုအတန်ကြေကြေလောင်လောင်ကြားနေရပြီးတိုင်ကြားမှုတွေရှိတာကြောင့်အုပ်ချုပ်ရေးမှုယုံကိုခေါ်ပြီးဖြေရှင်းတာတုံ့မှုရှိနေပါပြီ။အခုလိုဖြစ်နေတဲ့ကိစ္စတွေနဲ့ပတ်သက်ပြီးပြည်နယ်လူမှုရေးဝန်ကြီးဦးနေဝင်းက
ဘာလို့တော့ဖြစ်တာလဲကျွန်တော်တို့ကနိုင်ငံတော်မူလေးကြီးကောက်ခိုင်းတာကောက်တာဟိုဝင်ကြီးရစင်းကောက်နိုင်ဘူးလေဟုတ်လားအဲ့တော့သူတို့ဆိုင်ရာမြို့နယ်အခြေအနေကိုဆိုင်ဖြစ်ပြီးကောက်ခိုင်းတာပေါ့နော်ဒီနေ့အခြေအနေမြို့နယ်အခြေအနေခဲအခြေအနေမြို့နယ်အခြေအနေကောက်ခိုင်းတယ်သူတို့လည်းတွေ့ရကြီးကြီးကောက်ခိုင်းတာပေါ့တင်းနေတာလေမြို့နယ်အခြေအနေကြီးရတင်းနေတာကိုကျွန်တော်တို့အတီးပြီးပြီးတော့ထုတ်ပေးတာလို့ရှိတယ်ဘာသာဖြစ်လဲဆိုရင်တော့စဉ်းစားရရှိတယ်ပေါ့နော်အောက်ခြေကတကယ်မရောလို့ဆိုရင်အောက်ခြေကလည်းအဆုံးမလုပ်တာပြီးတော့နော်မကောင်းတာပေါ့ဗျာကုပ္ပဆန်ပေးရတာမို့နိုင်ငံတော်ကလည်းထောက်အောင်ပေးတာတော့မနော်တကယ်ရှာမလို့ပြရလို့ရှိနေကြလို့ပေါ့နော်ဒီလိုနဲ့တောင်းဆိုဖို့လိုပါတယ်ကျွန်တော်တို့ကနှစ်ခေါက်သုံးခေါက်ရှိရကောက်ခိုင်းတာနော်
ညနေအုပ်ချုပ်ရေးမှူးဦးတောင်ဝင်းကတော့သူ့အနေနဲ့ရရှိလာတဲ့ငွေတွေကိုရရချင်းနဲ့မှပြင်သက်ဆိုင်ရာအုပ်ချုပ်ရေးမှူးတွေကိုခေါ်ယူပေးတာဖြစ်ပြီးအခုလက်ရှိကြုံတွေ့နေတဲ့ပြဿနာတွေကိုလည်းဖြေရှင်းနေတယ်လို့ဆိုပါတယ်။ပထမအခောက်တွေမှာမရရှိတဲ့သူတွေကိုနောက်ကျိန်တွေမှာလည်းထည့်သွင်းတောင်းခံထားတယ်လို့ဆိုပါတယ
်။မှာသက်ဆိုင်ရာနေနေမှုတွေကိုဒိုင်နာဒေါ်လာတွေအုပ်ချုပ်မှုတွေကိုအချက်အလက်တွေအပေါ်ပေါက်လာတာ။ဒါနဲ့ပတ်သက်လို့ပြန်စင်းရစ်တဲ့အခါမှာတချို့ကတော့မှန်တယ်တကယ်ကိုမပါခဲ့လို့မရကြတာမှန်တယ်။အဲတချို့မှာတော့ပါတူရလဲဆိုရင်ဒီလေကုန်းဆိုရင်ရတဲ့လူတွေက2000ရတာသို့တော်လည်းပဲသူမပါတဲ့လူတွေသူကကိုကျန်းစာစိတ်နဲ့အာကျွန်တော်တို့တော့1000ပဲပြပါအဲ5000ကိုကျွန်တော်အယောက်20နေပြီးတော့မှ5000ထပ်ပေးမယ်အဲ့ဒါကိုမရတဲ့လူတွေပေးလိုက်ပါဆိုတော့နေနေမှုကသက်ဆိုင်အုပ်ချုပ်မှုမတင်တော့အောက်ကအဆင်ပြေတဲ့သူပေးတာလည်းပြီးသွားတွေ့ရတာဖြစ်တယ်
ပုံမှန်ဝင်ငွေမရှိတဲ့အခြေခံလူတန်းစားတွေနဲ့ပတ်သက်ပြီးဒီစားမျိုးနဲ့အနေနဲ့ပထမအကြိမ်15,048အိမ်ထောင်စုကိုဖြည့်ဆည်း5မျိုးထောက်ပံ့ပေးခဲ့ပြီးအဲ့ဒါလို့ထောက်ပံ့တဲ့အကြိမ်အကြောင်းအမျိုးမျိုးကြောင့်ကြံရည်ခဲ့သူတွေအတွက်အိမ်ထောင်စု4,382အိမ်ကိုဖြည့်ဆည်းအစားငွေကျပ်15,000ပေးခဲ့တယ်လို့သိရပါတယ်။ဒီစားမျိုးနဲ့မှာအိမ်ထောင်စုပေါင်း43,000ကျော်ရှိပြီးတကယ်အိမ်ထောင်စုစည်းနဲ့ပေးတဲ့အိမ်ထောင်စုမှာ19,220ရှိပါတယ်။အခြေခံလူတန်းစားအိမ်ထောင်စု4,305အတွက်ကိုလည်းထပ်မံတင်ထားတယ်လို့အုပ်ချုပ်ရေးမှူးဦးတောင်ဝင်းကဆိုပါတယ်။ဒါပေမဲ့လည်းအဲ့ဒီထပ်မံတင်ထားတဲ့အထင်းမှာတော်ဝင်းကြီးတို့ပါမသိချပါဘူး။ဘာကြောင့်လဲဆိုတော့ကျမတို့မိသားစုကိုဒီခါမှဆင်းရဲလာမကောက်သေးတဲ့အတွက်ပါ။ဒီမရမီတာဆိုတာအခြေခံလူတန်းစားအချက်လက်တွေနဲ့အကင်နေပေမဲ့ထောက်ပံ့မှုမှာတစ်ချိန်တစ်ခါမှဒီမှာမရသေးပါဘူး။ဒီစနာမျိုးနဲ့အုပ်ချုပ်ရေးမှုကဒီရရှိသူတွေမှာရောက်တင်ပြနိုင်တယ်လို့ပြောကြားထားပေမဲ့ဇော်ဝင်းကြီးက
ပုံမှန်ဝင်ငွေရှိတဲ့အိမ်မဟုတ်တဲ့ဟာတွေပေါ့လွတ်လွတ်လပ်လပ်စားတယ်အဲ့လိုမျိုးပေးတယ်လို့အဲ့လိုပဲကြားရတာလေ။
အဲ့ဆိုသူများတွေရတယ်ရတယ်ဆိုတော့ကိုလည်းအဲ့တလောအရန်ခက်တော့ရမလားလို့ပေါ့ငါတို့လည်းတပ်ပြော့ကြည့်ရအောင်လို့နမြင်မှုဖြစ်ဖြစ်ယုံဖြစ်ဖြစ်ပေါ့နောက်ဂျဟိုဗနာလာတူကသူတို့သွားပြောတယ်တဲ့သွားပြောတဲ့ခါကြတော့တဲ့လူဦးရေဘလောက်ဆိုလည်းမသိအဲ့တော့ကိုပဲပေးတာလို့မရတော့ဘူးလို့ပြောလွတ်လိုက်တာတဲ့ဟဲ့ငါတို့သွားရင်လည်းအဲ့တိုင်းမပြောမှာပဲတော့ဘာပြီးမသွားပါနဲ့တော့ဆိုမှလိုင်းနေလိုက်တော့တာလေဟိုကိုကအစ်မပြေလို့ခက်ခဲတဲ့ခါကျကူညီရင်တော့လည်းရချင်တာပေါ့နော်မကူညီတော့လည်းဘလူကိုသာပြောရမှာလေ
ကျေးဇူးပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရအောင်ကျင်းနဲ့လို့ဒုတန်ဖွဲ့သားတွေကပြောနေပါတယ်ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့ရတာတော့မြင်းကြီးနာသတင်းချန်နယ်ကအတာဒုတန်ကအေးအောင်ဇာနီနဲ့ဒိုင်ရင်ရင်းတို့ဖြစ်ပါတယ်ဒုတန်အပတ်စဉ်အတန်လွှင့်အစီအစဉ်ကို Frontier မြန်မာ website နဲ့ Facebook ဇာနီနာအပြင်ဒုတန် Facebook ဇာနီနာ SoundCloud YouTube အင်ဂျင်တို့ကလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့VOA ကထုတ်လင်းတဲ့ Radio အစီအစဉ်မှာလဲစနေနေ့ည9:00နာရီကနေ10:00နာရီအတွင်းနဲ့တနင်္ဂနွေနေ့မနက်6:00နာရီကနေ9:00နာရီအတွင်းမှာလဲနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနေသာလန်တရုတ်နဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ SCC ကတပ်မိုးကူညီကြပြီး Frontier မြန်မာနဲ့ Foundation ရွေးဝင်တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်ပတ်တွင်မှာလဲစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒီအတိုင်းအစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။ဘုရားရှိတော်နေ့လေးဖြစ်ပါစေရှင်။
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေရပါ။ရေဒီယိုအစီအစဉ်တွေကိုမနက်6:00ကနေ8:00အထိနဲ့ည9:00ကနေ10:00အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9:00ကနေ8:00ခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
် VOE American တန်ကနေပြီးဆက်လက်တန်လွှင့်နေပါတယ်။ COVID ကာယောဂါအကန့်အသတ်ခြေနေတွေကြောင့်ပုံမှန်ထုတ်လွှင့်နေကြတဲ့လေလံညမှာစနေညစကဝိုင်းအစီအစဉ်နဲ့စာထူးတင်ဆက်နေပါတယ်။ဒီကနေ့မှာတော့ COVID ကာယောဂါကူးစက်မှုထိန်းချုပ်ရေးအတွက်အောက်ခြေမြို့နယ်အဆင့်တွေမှာဆောင်ရွက်နေကြတဲ့ဖျားနာကုအခမဲ့ဆီကံတွေကြုံတွေ့နေရတဲ့အခြေအနေကိုဆွေးနွေးတော့မှာပါ။ရန်ကုန်တိုင်းဖျားနာကုအခမဲ့ဆီကံဂွေရတာဝန်ခံလည်းဖြစ်တာဝန်မြို့နယ်ဖျားနာကုဆီကံတာဝန်ခံလည်းဖြစ်တဲ့ဒေါက်တာကျော်မင်းထွန်းနဲ့ဆွေးနွေးတင်ဆက်ထားပါရယ်။ကျွန်တော်သားညွဥ်ပါ။ငါပါခင်ဗျာကိုဗစ်ရောဂါပိုးကူးစက်မှုပထမလိုင်းအချိန်ကလေးကရန်ကုန်မြို့မြို့နယ်အချို့မှာဖျားနာကူးအခမဲ့ဆီကံလေးတွေဖွင့်လာခဲ့ပါတယ်ကိုဗစ်ကာလဆေးရုံဆီကံလေးမှာကိုဗစ်ရောဂါသည်တွေနဲ့အလုပ်များနေချိန်ပုဂ္ဂလိကဆီကံတွေလည်းပိတ်ထားအချိန်မှာတာမန်ဖျားနာရောဂါသည်တွေအတွက်ရည်ရွယ်ပြီးတော့ဒီအခမဲ့ဆီကံလေးတွေကိုဖွင့်ခဲ့ကြတာပါဒါပေမဲ့အခုဒုတိယကိုဗစ်လိုင်းကြုံလာတော့ရန်ကုန်မြို့ဟာရောဂါပိုးကူးစက်ခံမှုအများဆုံးတွေ့လာပြီးတဲ့နောက်အခုဒီဖျားနာကူးအခမဲ့ဆီကံတွေဟာအောက်ခြေမြို့နယ်အစ်စ်ဒီမှာကိုဗစ်ရောဂါကူးစက်ခံရသူတွေနဲ့အထိကထိတွေ့ရတဲ့နေရာတွေဖြစ်လာပါတယ်။ဒါကြောင့်မလို့အောက်ခြေကူးစက်မှုတွေဘယ်လိုရှိနေသလဲဆိုတာကိုသိနိုင်ဖို့အတွက်ဖျားနာကူးအခမဲ့ဆီကံတွေကြုံတွေ့နေရတဲ့အခြေအနေတွေကိုရောင်တိုင်းဖျားနာကူးအခမဲ့ဆီကံကွန်ရက်တာဝန်ခံလည်းဖြစ်တံဝင်မြို့နယ်ဖျားနာကူးဆီကံတာဝန်ခံလည်းဖြစ်သူဒေါက်တာကျော်မင်းထွန်းကိုမေးမြန်းကြည့်ပါမယ်။ဒေါက်တာကျော်မင်းထွန်းခင်ဗျအဲ့တော့အခုကြုံနေရတဲ့နောက်ဆုံးအခြေအနေတွေပဲစပြီးတော့မေးချင်ပါတယ်။ကိုကျော်မင်းထွန်းကိုယ်တိုင်အခုထိုင်နေတဲ့ဒီတံဝင်ဖျားနာကူးဆီကံအခြေအနေပေါ့ဒီနေ့ကြုံရတာဘယ်လိုရှိပါလဲခင်ဗျ။
ကျွန်တော်နောက်ဆုံးအချိန်ဒီနေ့အချိန်နဲ့ပြောမှဆိုရင်လူနာဒီနေ့ဆိုရင်58ရောက်တာမွေမျိုးနဲ့အနေနဲ့ပေါ့နော်ကျွန်တော်ပြောမှဆိုတာမွေမျိုးနဲ့မှာလာပြတယ်တော်တော်များများ58ရောက်မှာအနန်းတောက်တဲ့လူနာ54ပါရှိရ48 55ဝန်းကျင်တော့ဒေတာမှာအလောက်ရှိတယ်အနန်းတောက်တယ်ဖျားတယ်ကိုဗစ်တန်နေရပေါ့နော်အဲ့လိုဆွဲထည့်လိုက်တယ်ပေါ့နော်ခုနအသက်ကြီးပိုင်းနေယောဂအခန်းရှိရသူတွေမောတယ် SPO2 ဆိုရယ်ဒီအောက်ဆီဂျင် level တိုင်းတဲ့ဥစ္စာကျနေတယ်ပေါ့နော်အဲ့ဒါကြီးကြတော့ကျွန်တော်ဆေးရုံလမ်းပြီးတော့ချက်ချင်းပို့ရတယ်ပေါ့နော်အဲ့လိုပို့ရတဲ့လူနာဒီနေ့3ယောက်ရှိတယ်ပေါ့နော်တဲ့လူနာကြတော့လူလက်ပိုင်းလူငယ်ပိုင်းဒီမမောဘူးပေါ့နော်အနှံတောက်တာတစ်ခုနဲ့အချို့ကျဖြားရလောက်ပဲပေါ့နော်ကိုဗစ်တန်တရားလိုပုံလည်းမျိုးလေးနည်းနည်းပပရှိတယ်ပေါ့နော်အဲ့လိုလူနာကြတော့ကျွန်တော်တို့ကတကယ်တမ်းဆွတ်ယူပါမယ်ပေါ့နော်ဆွတ်ယူပါဆေးရုံပို့ရမယ်နေထားပေါ့နော်ဒါပေမဲ့ဆေးရုံကလည်းသူလက်ခံတိုင်းနဲ့အတိုင်းတာကလည်းကတင်တွေကလည်းပြည့်တယ်လူနာအရန်များတဲ့ပုံမှာကျွန်တော်ပို့လို့မရတဲ့အနေအထားတွေရှိတယ်ပေါ့နော်လက်ရှိအချိန်ကာလမှာပေါ့နော်အဲ့လိုအဲ့ဒါကြောင့်ကျွန်တော်အဲ့ဒီလူနာတွေကိုနောက်ဆုံးကတော့နောက်ဆုံးဒီအိမ်ပဲသူနေတဲ့အိမ်ပဲကျွန်တော်ပေးပြန်ရပြီးတော့ ပြန်လာပြီးတော့ဘလူးနေဘလူးထိုင်းပေါ့နော်ဟိုနေပုံထိုင်းပုံဒီကိုကျွန်တော်တို့ဒီစိုက်ဝလေးလို့ပေးတာကျွန်တော်တာမွေမျိုးနဲ့ဒီဖြူအခွင့်နေမှာပေါ့နော်အဲဘလူးနေဘလူးထိုင်းအိမ်မှာအဲ့တဲ့မလာနဲ့ပြီးတော့အိမ်မှာနေရှောက်ပြီးအကွာပေါ့နော်တောင်းနေမိသားစုနဲ့နေပြီးတော့တီချောင်းနေခိုင်းနေပေါ့နော်အဲ့လိုအစားရှိပြီးနေပုံထိုင်းပုံဒီစိုက်ဝလေးပေါ့နော်ကျွန်တော်တို့လုပ်ပေးထားတယ်အဲ့ဒ ့အဲ့လိုဆိုရင်လည်းကျွန်တော်တို့เนี่ยชีโอကျွန်တော်ဆက်သွယ်ခိုင်းတယ်ဆက်သွယ်ခိုင်းတယ်ကျွန်တော်ဖုန်းနံပါတ်တွေထည့်ပေးတာကျွန်တော်တို့ဒီဖုန်းနံပါတ်တွေထည့်ပေးတာလေကျွန်တော်တို့ report တင်ခိုင်းတယ်ဒီ daily report လည်းကျွန်တော်တို့ဖုန်းနံပါတ်တွေကိုပြောဆက်ပြီးတော့ daily ဖြစ်ရတယ်ဒါပေမဲ့ daily တရားထားပြီးပေါ့เนาะကျွန်တော်ဖုန်းဆက်ပြီးတော့ report တင်ခိုင်းနေပေါ့เนาะအဲဒီစွတ်ယူမဲ့အချိန်ပေါ့เนาะဥပမာစေရုံကခရင်နေရာလွတ်တယ်အဲပြီးတော့ဒီအင်းစင်ရကျွန်တော်ဒီ fever clinic ဌာနကိုခါမဲ့စေကံကလည်းတစ်ပတ်ကို၂ရက်၃ရက်တော့ကျွန်တော်ယူတယ်ပေါ့เนาะဒီအဲ့လိုနေနေဒီမှာနေရာလွတ်တယ်ခြောက်တယ်ဆိုရင်ကျွန်တော်အဲ့ဒီယူနာဖုန်းဆက်ပြီးတော့နေရာဒီပုံပြင်ထည့်ပေးလိုက်တယ်ပေါ့နော်ဆွတ်ယူမယ် positive negative ဖြေထုတ်မယ် positive ဆိုရင်တော့ပေါင်ကြီးပို့တယ် negative ဆိုရင်တော့အေးပေးပြန်တယ်ပေါ့နော်အဲ့လိုတွေတရှိဆောင်းနေနေတယ်ပေါ့နော်ကျွန်တော်ဒီတရှိအနေထားမှာ
ဟုတ်ကဲ့အဲ့တော့ကျွန်တော်နည်းနည်းရန်ကုန်တိုင်းတစ်ခုလုံးကတခြားကွန်ရက်ကရှိနေတဲ့ fever clinic တွေအချင်းတွေပါမေးချင်တယ်အဲ့တော့တကယ်တမ်းလူနာတွေနဲ့ပတ်သက်လို့နည်းနည်းနည်းနည်းရှိရလားခင်ဗျအ
ဲအမှန်တမ်းပြောမှဆိုရင်ကျွန်တော်တရှိလူနာအင်အားတော့အရန်များလာတယ်အရန်များလာတော့အဓိကအနေထားပါဖြစ်တယ်ဆိုတော့အဲလူနာဟိုဒီတိကျပေါ့နော်ကျွန်တော် quarantine ကတော့အဆင်ပြေတယ် quarantine ကတော့ကျွန်တော် primary contact တွေဖတ်ထုတ်တယ်အဓိကဒီအဲ covid တန်လေးရလူနာပေါ့နော်ဒီအနှမ်းပြောက်တဲ့လူနာအဲအဲ့လိုလူနာတွေကိုအဓိကတိကျထားမဲ့နေရာမျိုးလက်ရှိလူတွေပေါ့နော်ဟိုနေရာပြီးအဲ့ဒီတိကျထားမဲ့နေရာကိုကျွန်တော်လုပ်ဖို့လိုတယ်အဲ့ဒီနေရာနေကျွန်တော်ဆွတ်ယူဖို့လိုတယ်ဆွတ်ယူပြီးအဖြေကောင်းကောင်းအဖြေထုတ်ပေးဖို့လိုတယ်ပေါ့နော်အဲအဲ့ဒီလူနာကျွန်တော်ခုနရက်ွက်ထဲမှာလည်းထားဖို့မသိတော့ဘူးအိမ်မှာလည်းထားဖို့မသိတော့ဘူးဆိုတော့တိကျနေရလို့ရတိကျနေရမှာကျွန်တော်ထားမယ်ထားပြီးတော့ဆွတ်ယူမယ်ဆွတ်ယူပြီးတော့ကျွန်တော်အဖြေထုတ်မယ်အဖြေထုတ်ပြီးတော့ positive ဆိုရယ် positive အလျောက်ကျွန်တော်တို့ဥသာမှုပေးမယ်ဖောင်ကြီးပို့မယ်ဒါမို့ဒီ waiver ကြီးပို့မယ်ပေါ့နော်သူတက်မှတ်ထားတဲ့နေရ positive တမထားတဲ့နေရကိုတက်တက်ပို့ပေးမယ်ပေါ့နော် negative ဆိုတဲ့ negative အလျောက်အိမ်ပေးပြန်မယ်ဒါမို့ဒီသူတက်မှတ်တဲ့နေရမှာတပတ်နေနေပေါ့နော်တစ်ခုတက်မှတ်လိုက်ပေါ့နော် negative တမပြီးတော့ဆွတ်နောက်တစ်ခါယူခြင်းလည်းယူပေါ့နော်အဲ့လိုတစ်ခုတတိပတ်မှတ်တက်တက်မှတ်မှတ်ကိုပေါ့နော်ချမှတ်လိုက်ရင်ပေါ့နော်အဲကျွန်တော်ဆိုအဆင်ပြေတယ်အလောက်ကန်ရပေါ့နော်အဲ decision က decision လေးနည်းနည်းဒီချမှတ်ဖို့လိုတယ်ပေါ့နော်အခုကဒီအဲ့ဒီလူနာကိုကျွန်တော်တို့ကဘယ်မှာထားမယ်မဆိုရအခက်ခဲရှင်းတယ်တကယ်လည်းနိုင်နိုင်နေနေတော့ရှိတယ်မရှိရမှမရှိဒါပေမဲ့ decision ကတခြားလေးကိုဟိုမချရပုံမှာကျွန်တော်လောကကံကခံတယ်စိတ်ဝင်ရလဲသူ့အခက်ခဲကစိတ်ဝင်လဲပို့လို့မရအဲပြီးတော့မျိုးနယ်မှာလဲအဲဒီဟိုလူအိတ်ရက်ွက်ထဲကိုလဲလူနာကိုထားလို့မရအဲ့လူနာကိုကျွန်တော်တို့ကဟိုလောကကံကဘာမှဘာလို့ရမယ်မသိဘူးနောက်ဆုံးအိတ်ပေးခံတယ်အိမ်မှာဘလို့နေဘလို့ထိုင်ဘလို့လုပ်ပေါ့နော်ပြီးပြောတယ် emergency ရှင်းနေတော့ပြတယ်ပေါ့နော်အဲ့လိုလေးဖြစ်နေတော့ကျွန်တော်ကဒီနေ့မှာတော့ဒီဟိုဒီရန်ကင်းမှာပေါ့နော်ရန်ကင်းမြို့နယ်မှာတော့ကျွန်တော်ဒီ isolation center လေးတစ်ခုပုံစံမျိုးလေးထားဖို့ပေါ့နော်ကျွန်တော်ဒီ program လေးတစ်ခုဆွဲတယ်ဆွဲပြီးတော့ဒီအဲ့မှာကျွန်တော်ဒီတန်ရလူနိုင်ထားမယ်ဒါလည်းတော့အဲ့မှာကျွန်တော်တန်ရလူနိုင်ထားမယ်ထားပြီးတော့ကျွန်တော်ဆွတ်မယူတော့ကြားတယ်ဒါပေမဲ့ဆွတ်မယူကြားမယ်သူအနေရောဂါလက္ခဏာတက်တာဝင်အိမ်ပြေးပြန်မယ်ပေါ့နော်ရောဂါလက္ခဏာရှိနေသေးတယ်ရောအဲ့မှာထားမယ်ပေါ့နော်အဲကျွန်တော်မဲ့ဒီတပတ် sorry ဆယ်ရက်နဲ့ဒီနှစ်ပတ်လောက်တော့အဲ့မှာနေရလေရောဂါလက္ခဏာတက်တာပြီးမှအိမ်ပြေးမယ်အရေးပေါ် emergency တစ်ခုဆိုရင်ဆေးရုံလွတ်မယ်အဲ့လိုလို့plan นี่ซွဲတော့ကြားတယ်မျိုးနဲ့အစင်ပေါ့နော်မျိုးနဲ့အစင်မှာ isolation center ကြီးထားမယ်ထားမယ်ပေါ့နော်အယောက်20 30ဟိုဟိုအယောက်50လောက်တော့ထင်တယ်ကျွန်တော်တမျိုးနဲ့မှာ allowed isolation center ပုံစံမျိုးထားမယ်ပေါ့အဲ့ဒီလူနာကိုတိချထားမယ်ဆေးရုံမပို့ခဲ့အခြေအနေမျိုးပေါ့နော်ထားမယ်ဆေးရုံကခုနပြောလို့နေရာလွတ်တယ်ကရင်ချောင်းလဲဆိုဆေးရုံပုံမဲ့ဆွတ်ယူမယ်အဲ emergency အခြေအနေမျိုးဆိုချက်ချင်းလွှဲတယ်ဆေးရုံကလက်ခံပေးတယ်အဲဆေးရုံက emergency ထားမယ့်နေရာမျိုးလေးတော့ခြံထားတာရှိတယ် emergency လူနာအတွက်ကိုတိကျပေါ့နော်ဒါပေမဲ့ကျွန်တော်ဟိုအကြံပေးချင်တာဆွတ်ပါတစ်ခါယူမယ်တစ်ခါလည်းကြည့်တော့မှာတစ်ခါလည်းတစ်ပတ်သသာလုပ်မယ်ဆိုရင်တော့ကျွန်တော်တို့အားလုံးနိုင်နိုင်နင်းနင်းတော့ရှိရစီနေသားမှာရှိသေးတယ်ပေါ့နော
်ခုနကဆွတ်ကိစ္စကျွန်တော်မေးချင်လို့အဲ့တော့ယောဂပိုးဆန်းတက်နိုင်တာကကိုဇာတညလူနာတန်တရားလူနာအားလုံးကိုဆက်တက်နိုင်ပါမလားအဲ့လောက်ဒီ capacity ရောရှိလားခင်ဗျာ
ဟုတ်အဓိကအဲယူရက် capacity ကကျွန်တော်တို့မှရှိရကျွန်တော်ဝိုင်းပြီးလုပ်ပြီးဝိုင်းယူပေးလိုက်လို့ရဆွတ်ကဒါပေမဲ့စစ်တက် capacity ကတော့ထောင်နေတာတစ်ခုရှိတယ် NHM မှာတော့ပုံနေရပေါ့နော် NHM တော့ပုံနေတာတကယ်နဲ့စစ်တက် capacity ကိုနည်းနည်းလေးဟိုတော့ government ဘက်ကတခုတော့စီစဉ်မှာပါကျွန်တော်ထင်တာတော့လေအဲ့ဟိုဆက်ပြီးတော့စစ်တက်နေရမှာတော့ထောင်နေတော့အဓိကကျွန်တော်တိုးပြီးစစ်လို့မရအောင်ဖြစ်နေတိုးတိုးပြီးယူလို့မရအောင်ဖြစ်နေတာပေါ့နော်အခုဘက်မှာတိုးပြီးစစ်လိုက်မယ်ဆိုရင်ကျွန်တော်တို့ဒီအဲလူနာရော data တွေရောထွက်လာမှာပေါ့နော်ဒီ positive နဲ့ negative ထွက်လာမယ်ထွက်ပြီးတော့ကျွန်တော် positive ဆိုရင် positive လေးကိုကျွန်တော်ထားမဲ့နေရာထပ်လို့ပြအောင်တစ်ခါထပ်ပြီး positive ထွက်လာမယ်ဆိုတော့အဲ့ဒီ positive တမာတော့ထားဖို့နေရာတစ်ခါတော့ထောင်နေမယ်ပေါ့နော်အဲ့လိုလေးရရှိတခုတခုမှာတော့ထောင်နေရရှိတယ
်ဒီတော့ကဒေါက်တာကျော်မင်းထွန်းအစောပိုင်းမှာပြောတဲ့အခါမှာတံဝင်မြို့နယ်ကိစ္စမှာပြောရင်50ကျော်မှ50လောက်ကအနက်မရဘူးဆိုတော့တန်တရားလူနာပုံစံဖြစ်နေတာပေါ့နော်အဲ့တော့ဒီလူတွေနဲ့ပတ်သက်လို့ quarantine လုပ်ပဲ quarantine လုပ်ပဲဘာညာဆိုရင်အဲ့လူတွေကတော့လူလလရှိရလားခင်ဗျာ
ဘောတော့အိမ်မှာခုနတချို့ကအိမ်မှာတိကျတယောက်တည်းနေတာရှိရယ်တချို့ကြောင့်နှစ်ယောက်တိကျနေတာရှိရယ်ပေါ့နော်တချို့ကြောင့် ိမ်မနီးအဆင်မပြေတဲ့လူရှိတယ်ခုနအဆောင်နေတဲ့လူအဆောင်သူရောဂါလက္ခဏာပြနေအဆောင်လက်မခံတော့အဲ့လိုကနော်ဟိုဒီပေါ့နော်ဆိုတော့အိမ်မမိသားစုတွေအများကြီးပဲဟိုပေါ့နော်အဲဆိုတော့လူလူလားလားနဲ့ဟိုတီးခြားနေကျင်တဲ့လူရှိတယ်အဲကျွန်တော်တို့အခုဒီအပိုင်းတွေမှာဟိုပြဿနာဘယ်လိုတက်တယ်ဆိုအဆောင်နေတဲ့လူတွေပြဿနာတက်တယ်အဆောင်လက်မခံတော့ဘူးအဲပြီးတော့ရက်ွက်ထဲရလည်းလက်မခံတော့ဘူးသူတီးခြားလေးတနေရာလေးစီစဉ်ပေးပါဘောနော်သူလောလောဆယ်နေဖို့တိုင်ဖို့ဘောနော်နည်းနည်းအဆင်ပြေရပြီဘောနော်အဲ့လိုလေးရှိရှိအဲ့လိုလူနိုင်အဲ့ဒီလူနိုင်တော့အနည်းနဲ့များတော့ဒီဘက်မှာကျွန်တော်အဲ့လိုလုံချင်းအားဖြင့်အဆင်ပြေမယ်လို့ကျွန်တော်ပြောနေတယ်ဘောနော်ပြောနေတယ်အဲတချို့ကျတော့တယောက်တည်းနေတယ်အဆင်ပြေရင်အဲ့လိုအဲ့လိုအိမ်မှာဒီကျွန်တော်တို့ report တင်ဟောဒီအဲ့သူနေတဲ့ဒီမြို့နယ်ဘောနော်ဒီရက်ွက်အုပ်ချုပ်ရေးမှုကိုကျွန်တော်တို့ဘက်ကလည်း report ပြောလိုက်တယ်ဒီမြို့နယ်မှာဒီအိမ်မှာ covid positive ပုံစံမျိုး suspect တယောက်ရှိတယ်တစ်ချက်ကြည့်ချက်ပြပါအဲရက်ွက်အုပ်ချုပ်ရေးမှုကလည်းဆင်းဒီလမ်းอ่ะဗောနော်ယာယီမှုစိန်မှုအကြောင်းကြမ်းဒီမှာရှိရကြည့်ပေးတာသူအပြင်းမထွက်စေတဲ့နှစ်ပတ်ဗောနော်အဲပြောမယ်ဆိုလောက်ဒေါင်းပုံစံမျိုးသူသူ့ကို quarantine ပုံစံထားထားလိုက်တာဗောနော်အများကြီးနေတဲ့လူကြတော့ကျွန်တော်တို့ခုန isolation ဆိုတဲ့ factor မှာကျွန်တော်ပြန်ရွှေ့ပြီးထားမယ်အဲ့လိုလေးတော့ကျွန်တော်တို့ခွဲထားတယ် isolation center မှာလည်း capacity ကအများကြီးမဆန်ဘူ
း okay ဟုတ်နောက် fever clinic ဒီမှာအဓိကနည်းနည်းကြတာကကျမကြီးဝန်ထမ်းတွေရဲ့ baking လုံခြုံမှုပေါ့အဲ့တော့ကျမကြီးဝန်ထမ်းတွေရဲ့ baking လုံခြုံမှုဆိုတော့ဖျားတဲ့လူတိုင်းကလာပြနေတယ်အများနဲ့သူတို့ထိတွေ့နေရတဲ့အခါကျမကြီးဝန်ထမ်းတွေလုံခြုံမှုနဲ့ပတ်သက်လို့ရောဒီ fever clinic တွေကဘာလို့ပေးနိုင်လဲ
အဲကျွန်တော် fever clinic ကကြောအဓိကဒီ MOEs ကနေကျွန်တော်ဒီချမှတ်ထားတဲ့အဲ senior scan နဲ့ပေါင်နေရတဲ့အချိန်ကျွန်တော် guideline နဲ့ကျွန်တော်ဆောက်လိုက်တာပေါ့နော် infrastructure ပေါ့နော်အတွင်း decoration တွေပါလောက်တယ်ဘယ်လူနာ waiting area လောက်ထားတယ်ပြီးတော့လူနာတွေ line step by step လောက်ထားပေါ့နော်ပြီးတော့ကျွန်တော်ဆရာဝန်တွေအတွက်ကိုဆရာဝန်ဆက်တက်ခံလို့ခေါ်ရပေါ့နော် examination room ဆိုတော့ကျွန်တော်ဒီလုံးဝအလုံးပိတ်အခန်းကြီးပေါ့နော်ကျွန်တော်ဒီလုံးဝအလုံးပိတ်ခန်းလူနာနဲ့ဆရာဝန်နဲ့ကြားမှာလဲ၆ပေခုံခုံချပြီးပြီးတော့ထိုင်ခိုင်းနေပေါ့နော်ကျောက်ပြီးတော့ခုနလူနာအလုံးပိတ်ဆရာဝန်အလုံးပိတ်ခန်းထဲမှာဒါပေမဲ့လူနာအရှိမှာရမ်းမှာလဲကျွန်တော်ဟို plastic jar လို့ပေါ့ရှိရပန်လို့ပေါ့ရှိရပေါ့နော်အဲတစ်ခုနဲ့တစ်ခုနဲ့ infrastructure မတူကျွန်တော်ဒီတောင်ပေါ်မှာဆို plastic jar ကြီးအထူးကြီးကားထားရှိမှာပြီးလူနာကိုလည်းအေးအရှိရတယ်၆ပေကွာထိုင်ခိုင်းနေပြီးလူနာဟိုတယောက်ပြီးတယောက်ပြီးတော့ဒီ volunteer ကနေပြီးရတယ်ဆေးချမ်းတယ်အေး plastic ရှိပြီးရောဒီလူနာထိုင်ကုန်တယ်ဆေးချမ်းပြီးတော့နောက်တယောက်ကိုကျွန်တော်သူခေါ်တယ် volunteer အဝေးကနေမိုင်းနေလားခေါ်နောက်တယောက်ဝင်လို့ရပြီအဲ့ဒါမှနောက်တယောက်ဝင်လာတယ်ပေါ့နော်ကျန်တဲ့တောင်းနဲ့ cross infection ကိုခေါ်လဲပိုးမကူအောင်ရောဂါပိုးမကူအောင်လဲကာကွယ်ထားပြီးသားပြီးတော့ဒီဆရာဝန်တွေပိုးမကူအောင်လဲပြင်ဆင်ပြီးသားပေါ့နော်ပြီးဆရာဝန်တွေတော့ကိုအင်ဂျီဟိုချုပ်တဲ့ဟိုလဲဖို့အခန်းလဲရှိပြီးသားပြီးတော့အေးချုပ်ပြီးတော့လဲကျွန်တော် chlorine စိမ့်နေဘုံလဲရှိပြီးသားအေးဘုံနေတဲ့စိမ့်မှာပြီးညုတ်နဲ့စီရလာသိမ့်နေပြီးတော့ကြက်ချိန်ကြီးကဆေးလာဖြန်းနေအလုံးပြီးသွားရင်ပေါ့နော်ပြီးတော့ဂျားမှာကျူရွာကျူရွာလဲဘုံလန်ဒီကနေတစ်ဆင့်ဒီဆေးဘုံနေနဲ့ဖြန်းတာရှိတယ်အလုံးကပိုး infection control တော့တခြားလေးလောက်ထားလဲကျွန်တော်ဒီ fever clean မှာတယောက်မှကျွန်တော်တို့ positive ဟိုမထွက်သေးဘူး contact လည်းမရှိသေးဘူးဟိုဒီကျမရဲ့ hack ကဒီဟိုဒီ worker တွေပေါ့နော်ကျွန်တော် hack worker ကျမရဲ့ social ပေးတဲ့သူတွေပေါ့နော်အဲ့အနေနဲ့တော့ဆရာဝန်ကလည်း positive မရှိသေးဘူးသူနာပြုလည်းမရှိသေးဘူး volunteer လည်းမရှိသေးဘူးကျွန်တော်ဘာကြောင့်လဲဆိုတော့ဒီအဲ့ဒီ precaution ပေါ့နော်ဒေတာလေးစီးနေကန်နေစနစ်တကျလေးလုံထားတဲ့ပုံမှာအခုချိန်ကြီးလုံးဝ positive ဆိုတာအခုဒီချိန်ကြီးမရှိသေးဘူး fever clinic ကလည်းထွက်တဲ့လူတွေ
ဟုတ်ကဲ့အခုရန်ကုန်တိုင်းအတွင်းမှာရှိတဲ့ဒေါက်တာကျော်မင်းထွန်းတို့ဒီကွန်ရက်ဒီအားလုံးနဲ့မှာရန်ကုန်တိုင်းနဲ့မှာဘယ်မြို့နယ်ဘက်ကြီးကအဆိုးဆုံးလို့ဖြစ်နေလဲခင်ဗျာအဓိက fever clinic ကိုလူနာအများဆုံးလာတာလို့ဘာလို့ချိန်နေ
ဒီအင်းစိန်ရယ်အင်းစိန်လိုမရန်ကုန်လိုဒီလိုင်းတိုင်းရရှိပြီးသားအဲ့ဘက်ကြီးကများတယ်အဲ့ဘက်ကဆက်ပြီးအောင်လုံးရုံတောင်တကုန်လည်းများတယ်အဲ့ဘက်ကြီးကတောင်တကုန်ကလည်းတကယ်တည်းတော့အများကြီးပဲလာပြားကြတယ်ဒီဆက်ရုံအလုံးရုံဘက်ကနေဝန်ထမ်းတွေပေါ့နော်ဒီလာပြားကြတယ်ပြီးအဲ့ဘက်မှာဒီအထက်ကျုပ်ဆက်ရုံတွေလည်းအများကြီးတယ်အမလူတွေအများကြီးကြားနဲ့ဟိုထောင်းနဲ့ချီကြတယ်ပေါ့နော်အဲ့လိုလူတွေလာပြားကြတယ်ပြီးတော့ဒီဘက်ကတော့ကျွန်တော်ဒီ new dream ပဲပေါ့နော် downtown area မှာကြတော့ဒီလူကအဲ့လိုဟိုဘက်ထဲဆိုင်တော့တိတ်မရှိဘူးပေါ့နော်ဒီနေ့ဆိုရင်ကျွန်တော်အများဆုံးမှဒီနေ့ဆို58အောင်အေးဟိုတချို့ဟိုဘက်တွေကြတော့အများကြီးတယ်80 80ဟိုအဲ့လိုတွေပေါ့အနည်းဆုံး60အပေါ်မှာရှိတယ်သူတို့ဟိုဘက်တွေကြတော့လေလူဦးရေကများတဲ့ပုံမှာလာပြားတဲ့လူတုံးထားလဲများတယ်ဒါပေမဲ့လာကြတဲ့လူတွေကယောဂလက္ခဏာတွေကအတူတူပဲကိုဗစ်လက္ခဏာတွေပဲအနှံပြောက်တာတွေပဲအခုဒီကာလမှာဖြစ်နေတာပေါ့နော်ကျွန်တော်တို့တွေ့နေရအဲ့လိုဖြစ်တော့အဲ့ဒီလူတွေကို manage လုပ်ဖို့ပမာထားပဲပြုမယ်ဘယ်လိုလုပ်မယ်ဆိုရဲဥစ္စာပြဿနာပဲတန်တယ်သူကလေဆွဲယူမယ်ကိစ္စပဲတန်တယ်အဲ့လိုလိုပေါ့နော
်ဒီ
ကျတဲ့အားလုံးကြုံတွေ့နေခုလက်ရှိရန်ကုန်တိုင်းအတွင်းမှာဖြစ်နေတဲ့
အခုရန်ကုန်တိုင်းဒီ fever clinic မှာရှိတဲ့ကျွန်တော်တိရတော့ဂျမိုင်ဝန်တန်းအများစုက volunteer လုပ်နေကြတာဖြစ်ပါတယ်အဲ့တော့ volunteer လုပ်နေတာဘယ်လောက်ထိကြာကြာလုပ်နိုင်ပါ့မလဲလူအင်အားလုံလောက်ရလား
အဲကျွန်တော်အခုကတော့ရေရှည်တိုက်ပွဲလို့ခေါ်ပါတော့ဒီ COVID-19 ကလေရေရှည်တိုက်ပွဲလို့ကျွန်တော်အားလုံး volunteer တွေတို့ထားတယ်ဒါကျွန်တော်တို့ဟိုရေရှည်တိုက်ရမယ့်အနေအထားရှိရယ်နော်အားလုံးပြည့်စုံတာ backup plan ကိုလုပ်ထားဟိုဘယ်လောက်ထိကူညီပေးနိုင်မှာလဲအစရယ်ကျွန်တော်ဟိုတော်တော်များများနဲ့ပူးပေါင်းလာပါတယ်ကျွန်တော်ဆရာဝန်နေရောသူနာပြုတွေရောဒီ volunteer လုပ်ချင်တဲ့လူငယ်တွေရောဘောနော်အကုန်လုံးဘောနော်အစစရယ်သူတို့ဝိုင်းပြီးရောဟိုကူညီပေးတယ်ကျွန်တော်တို့ကလည်းစရရဒါတော့ကျွန်တော်တို့ဟိုမှတ်ထားပါတော့နည်းနည်းလေးဒီရှိမဲ့တဘောရှိရေးရှိတိုက်ပွဲတို့ခေါ်ပဲအချိန်လည်းပေးရတယ်အဲပြီးတော့ဒီနောက်ကလူလည်းပြင်မယ်နဲ့အခက်မသိရင်ယောဂပိုးလည်းကူးနိုင်ချေရှိတာပေါ့နော်ခုနကရှိတော့အားလုံးကလည်း ဒါတွေရောကျွန်တော်တို့ risk ယူပြီးရောလောက်ကြတယ်ဗောနော်လောက်ကြတော့အားလုံးရတယ်ဒီကျွန်တော်တို့ဟိုဝိုင်းမီဟိုတောက်ဟိုကျွန်တော် covid 19ဗောနော် psd ကျွန်တော်တို့အဲတိုက်ထုတ်မယ်လို့ကျွန်တော်တို့လက်ရှိ volunteer တွေဘက်ကနေရယ်အဲရီမန်ကျက်ကြီးရှိတာပေါ့နော်ဟုတ်က
ဲ့ဟုတ်ကဲ့အခုဒီကိုကြီးကဒီ fiber planet ဒီကို run တဲ့ခါပေါ့သူ operate လုပ်တဲ့ခါမှာဒီ banner ကြီးအခက် banner ကြီးကိစ္စပေါ့အဲ့ဒါကအလူငွေတွေကိုအဓိကထားလာဒါမှမဟုတ်အစိုးရထောက်ပံ့မှုကိုအဓိကထားလာဘယ်လိုပုံစံမျိုးနဲ့သွားရလဲအဲ
ကျွန်တော်ကနှစ်ပိုင်းရှိတယ်ကျွန်တော်အခုဒီ fiber planet ကကြတော့ကိုသူကိုထစနစ်ပေါ့နော်ကျွန်တော်တို့ပြည်သူလူထုတွေ donation ပေါ့နော်ကျွန်တော် donate ကြရတဲ့ဒီအလူငွေနဲ့ပေါ့နော်ကျွန်တော်ရက်တည်နေတယ်ရည်နေတယ်ကျွန်တော်ပထမတော့ဒီစပြီးတော့မတီးတာပေးတာတော့ကျွန်တော်မြို့နယ်ကျမ်းမှာနေတစ်ဆင့်ပေါ့ကျွန်တော်မတီးပေးလိုက်တယ်မတီးပေးတော့ကျွန်တော်စဖွင့်ပေးစသွားတယ်စဖွင့်ပြီးတော့အလူရှင်ကနေဒီမြို့နယ်လိုက်ဝိုင်းဝန်းကူညီပေးတယ်ဝိုင်းဝန်းကူညီပေးရတယ်ကျွန်တော်အလူငွေရတယ်အလူငွေရတယ်ရတဲ့ပတ်စံတွေရတယ်ကျွန်တော်စေးဝါးဝယ်တယ်ကျွန်တော်ပစ္စည်းအကောက်ကိုပစ္စည်းဝယ်တယ်လိုရတဲ့ပစ္စည်းစေးဝါးတယ်အကောက်လိုရာလေးအကောက်လုံးဝယ်စေးဆိုတဲ့စေးပုံးတွေဝယ်တယ်ကလိုရင်းရေဝယ်တယ်လိုရာလေးဖြည့်တယ်ကြည့်ရအောင်တဲ့ဆင်တဖြည်းဖြည်းဖြည်းကျွန်တော်တို့အင်အားတောက်လာပြီးတော့ကျွန်တော် community ဟိုတစား clinic ကတစ်ခုနဲ့နှစ်ခုသုံးခုအဲ့လိုဖြစ်ဖြစ်ပြီးတော့အခုကျွန်တော် network ဆိုတဲ့ community ရန်ကုန် community fiber clinic ရန်ကုန် network ဆိုပြီးကျွန်တော်ဖွင့်လိုက်တယ်ဖွင့်ပြီးတော့ကျွန်တော်ဒီမြန်မာနိုင်ငံဆောင်ဝင်များအပင်ကနေပါကျွန်တော်အဲဦးစီးပြီးတော့မြန်မာနိုင်ငံဆောင်ဝင်များအပင်ကတော့အကြံပေးအနေနဲ့ပေါ့နော် advisor အနေနဲ့အလုပ်ပေးတယ်အဲပမောက္ခကြီးအဲဒီပမောက္ခကြီးတော်မမကြီးပေါ့နော်ဒေါက်တာတော်မမကြီးအနေနဲ့ပေါ့နော်ကျွန်တော်တို့ဒီ admin ပေါ့နော် admin အနေနဲ့အမကြီးကနေတစ်ဆင့်ခိုင်းလို့ပြီးတော့ကျွန်တော် guideline တွေချပေးရအစုပြီးချပေးရအစုပြီးတော့ကျွန်တော်ဒီလောက်ရမယ်ခိုင်းရမယ်အချက်တွေပေါ့နော်အဲလူအဲ့လိုလေးချပေးရပြီးတော့ဒီကျွန်တော်အလုံးကိုဒီ training တွေပေးတယ် BBU ဝေပုံဝင်ချုပ်ပုံချုပ်နေပြီးတော့လူနာဘလို့ခိုင်းရမယ်ဘလို့မေးရမယ်ဘလို့ဆိုင်ရမယ်ဘလို့လွှဲရမယ်ပေါ့နော်အစားကြီးပြီးအဆောက်အုံကိုအမကြီးတစ်ဆင့်ဒီကျွန်တော်တို့ guide လုပ်ပြီးတော့ကျွန်တော်ဒီမြန်မာနိုင်ငံဆောင်များအသင်းမှာကျွန်တော်တို့ training ပေးတယ် training ပေးပြီးတော့ကျွန်တော်တို့ဒီ community fiber clinic ရန်ကုန် network ဒီ network ကိုကျွန်တော်ဖွဲ့စည်းလိုက်တယ်ပေါ့နော်ဖွဲ့စည်းပြီးတော့ကျွန်တော်တို့အဲ့ကနေကျွန်တော်အလူအဲ့ကနေ network ကိုကျွန်တော်အဲ့ network နဲ့ပဲကျွန်တော်နောက်ပိုင်းအလုပ်လုပ်တော့တယ်ဒီအလူရှင်တွေရတဲ့ပတ်စံတွေကျွန်တော် network ကနေအလူခံပေးတယ် network ဒီ network ကအလူခံပေးတယ်ဒီလိုတဲ့ပစ္စည်းတွေကိုဒီ network ကနေပဲပြန်ပြီးဖြန့်ပေးတယ်ပေါ့နော်ဘယ်မျိုးလဲဥပမာဒီဟိုတာဝန်ရလူရယ်တာဝန်ရလူ network ကနေတစ်ဆင့်ကျွန်တော်ပြန်ပြီးရပြူတုံးတယ်ပေါ့နော်တာဝန်ရဘလောက်ဘလောက်လူရယ် network ကနေပြန်ပေးတယ်ပေါ့နော်ဟိုမယန်းကလူနမယန်းကလူကနေ network ကပြန်ပေးတယ်ပေါ့နော်အဲ့ဆက်ယူဥပမာဒီချွေပြီးသားလို့ချွေပြီးသားကနေဟိုလို့ဆိုရင် network ကနေပြန်ပေးတယ်ပေါ့နော်အဲ့ဒါရှိတယ်ပြီးတော့တချို့မျိုးနဲ့အလိုက်ပေါ့နော်တချို့ကြောင့်တာမွေမျိုးနဲ့ပြီးတဲ့ဟိုသူရဲ့အလူရှင်ရတက်သက်ရှိတယ်အဲ့ကြောင့် network ကိုမဝင်တော့တာမွေမျိုးနဲ့ဘက်ကိုဝင်သွားပေါ့နော်အဲ့လိုကြီးလည်းရှိတယ်အဲ့ကော network ကနေအဓိက main ပုံစံမျိုးလုပ်ထားတာပေါ့နော်အဲဒီလိုတော့လည်းကျွန်တော် donation ကိုနည်းနည်းအဲတောင်းလိုက်ရရှိတယ်အလူငွေပေါ့နော်ဘာကြောင့်လဲဆိုကျွန်တော်တို့မှာ network မှာလည်းပတ်စံနေရတာဒါလို့လားဘာကြောင့်လို့လားတော့တော်တော်များများလူနာတွေကအရန်လာကြတော့ကျွန်တော်ကဒီပြည်သူလူထုတွေကရတဲ့ဒီအလူငွေနဲ့ပဲရက်တည်နေတော့ကျွန်တော်အေးအလူငွေကြက်တာနဲ့တက်တာပေါ့နော်အေးအလူငွေမရှိတော့ဒီ fiber clinic ကရက်သွားမယ်လေရက်သွားမယ်ဆိုတော့ကျွန်တော်တို့ကျွန်တော် post တင်ပြီးတော့အလူခံ post တင်လိုက်တာပေါ့နော်ပြီးပြီးတော့အလူရှင်တွေကအေးတက်တာဝိုင်းကူပေးတယ်ဟိုဝိုင်းလူပေးတာပေါ့နော်ဝိုင်းလူပေးတော့ကျွန်တော်အခုအလူငွေနည်းနည်းလေးရလာတဲ့ဥစ္စာကိုကျွန်တော်ပြန်ပြီးတော့ဒူရက်ပစီပြန်ဖြည့်စေဝါပြန်ဖြည့်ပေါ့နော်အဲ့ဒါနဲ့ကျွန်တော်ပြန်ပြန်ဖြည့်တင်ပြီးတော့ကျွန်တော်လက်ရှိဟိုရက်ပြန်ရက်တည်နေတယ်ပေါ့နော်ရက်တည်နေတော့ပဲစေကန်ကလူရယ်လူရယ်စေကန်ပြန်ဖြည့်ပြီးပြန်လုပ်ပြီးပေါ့နော်အလိုလိုအဲတောင်းနေတယ်ပေါ့နော
်။
တောင်းနေတော့အခုအသိဖွင့်မဲ့စီကန်၃ခုရှိမယ်။ဒီတောပုံရယ်တော့ဒီအလုံးရယ်ကော့မှုရယ်၃ခုရှိရယ်။အဲအလုံးနဲ့ဒီတောပုံကတော့ဒီအပိုင်းနဲ့ဖွင့်ဖို့လုံနေတယ်။တိုင်းကျက်မှလာမစစ်တည်လို့ဆိုတိုင်းကျက်မှလည်းအလုံးတွေနည်းနည်းလေးများတယ်ဒီအပိုင်းနဲ့လာမစစ်ဖြစ်နေတာပေါ့နော်။ဒါဖြစ်ရင်တော့ကျွန်တော်တို့ပြီးရတယ်ကျွန်တော်နောက်နေ့ဖွင့်ဖို့နောက်ရက်ဖွင့်ဖို့စီစဉ်ရှိတယ်။အဲ့ဒီတော့ကိုလည်းကျွန်တော်ဒီ network ကနေမတီဟိုဖွင့်ပြအောင်ကျွန်တော် multi အနေနဲ့ကျွန်တော်လိုတဲ့ပစ္စည်းတွေကျွန်တော်ထောက်ပံ့ပေးတာ၄တဲ့ကြည့်တာပေါ့နော
်။ဟုတ်ကဲ့အခုရန်ကုန်တိုင်းအတွင်းမှာဘယ်နဲ့မျိုးနယ်လောက်မှထားပြီးသွားပြီလဲခင်ဗျာ fiber clinic တွေကို
။ကနေဦးလုံးကတော့မျိုးနယ်20ပေါ့နော်ကျွန်တော်ဖွင့်လာတယ်။အဲဒီမြောက်တကုံနဲ့ကျွန်တော်တို့ဒီခရမ်းပေါ့နော်ခရမ်းနှမျိုးနယ်ကကျွန်တော်တို့ဂျားတလောကဒီ local treasury မရှိတဲ့အချိန်မှာလူနာလည်းတိတ်မရှိလူနာလည်းပါတည့်ရဲလုံးမှတည့်အောင်မှမလာရက်တည်းလည်းရှိတယ်။အဲကြောင့်ကျွန်တော်ပြန်ပိတ်လိုက်တယ်။ပိတ်လိုက်တယ်။ပိတ်ပြီးတော့ပြန်ဖွင့်မယ်ဆိုတော့ဖွင့်လို့မရဘူးလူမဆုံးတော့ဘူးပေါ့နော်အကြောင်းမျိုးမျိုးကြောင့်ပြန်မဖွင့်ဖြစ်တော့ဆောင်ဝင်အင်အားမရှိတော့ဘူးတူနာမျိုးအင်အားမရှိတော့ဘူး volunteer အင်အားမရှိတော့ဘူးเนาะအဲ့ဒါရင်လည်းတက်တနာနဲ့ဒီနှမျိုးနဲ့ကတော့ကျွန်တော်မဖွင့်ဖြစ်တော့ဖွင့်ဖြစ်တော့အခုနောက်တိုးပေါ့နော်ကျွန်တော်ဒီဒေါ်ပုံထပ်တိုးပြီးဖွင့်မယ်ဒီအလုံးဖွင့်မယ်ကော်မူးဖွင့်မယ်အဲ့အဲ့ဒီသုံးခုထပ်ပေါင်းလိုက်ပထမနှစ်ခုဟိုဖယ်ပြီးတော့အဲ့သုံးခုထပ်ပေါင်းလိုက်22ခုဖြစ်သွားတာပေါ့နော်ဟိုတန်လင်းမှာလည်းဒီအပိုင်းနှစ်ဖွင့်ဖို့လည်းစီစဉ်ဆွဲနေတယ်တန်လင်း fiber clinic ပေါ့နော်တန်လင်း fiber clinic ကလည်းကျွန်တော်တို့ဒီအစားတန်ရင်စုံနဲ့ပေါင်းပြီးဖွင့်လာအခု teacher ဟို public မှာပေါ့နော် community ထဲမှာဖွင့်ဖို့လဲကျွန်တော်အခု plan ဆွဲနေပြီတို့ကြောင့်စေယုံမလာကြတော့အဲစေယုံကလည်း work load ကလည်းနည်းနည်းဒီအပိုင်းတွေတော်တော်များများလုပ်တာရလာပြတော့စေယုံကလည်းလုပ်တာများနေတယ်အဲတော့ season ကိုကျွန်တော်ခွဲထွက်ပြီးတော့ community มา ဖွင့် မယ် community မှာ နေ တစင် ဒီ အဲ့ ကြာ ခွဲ ထုတ် လိုက် ရင် တခု ဟာ စိတ် မှာ workload တိတ် မရှိတော့ ကြာ ပါလိမ့် မယ် ဟို ဘက် မှာ ပဲ သပုံ နေ မယ် အဲ့လို ပေါ့ နော် အရေး ပဲ တဲ့ တန် နေ မှာ လည်း အခု အစီအစဉ် ဆွဲ နေ ပြီ
ကျွန်တော်တို့ data connector များ မေး ရှိ တဲ့ ခါ မှာ လည်း သူတို့က fiber clinic တကို တော်တော် အားကူး တယ် စေရုံ စီကန် လည်း မသွား ရဲ ကြ now စေက နေ လည်း မဖွင့် နိုင် တဲ့ အချိန် မှာ fiber clinic တွေ က အဓိက လို့ ဖြစ် နေတာ ပေါ့ နော် အဲ့တော့ ဒီ fiber clinic တွေ လုပ် တဲ့ ခါ မှာ အဓိက ရင်ဆိုင် ရ တဲ့ အခက်အခဲ တွေ ဆို ဘာ တွေ ရှိ မလဲ ခင်ဗျာ
ကျားတလုံးကတော့ကျွန်တော်တို့ဒီ low ad check ကတော့အများကြီးပေါ့နော်ကျားတလုံးကတော့ကျွန်တော် donation ဟို funding မရတဲ့ပုံမှာကျွန်တော်ကဒီစေဝါးတွေကိုဝိုင်းဘယ်ရနေဘယ်လိုဖြည့်တင်ရမလဲအကောက်ဘယ်ပစ္စည်းကြီးကိုဝိုင်းဘယ်လိုဖြည့်ရမလဲပေါ့နော်အဲအဲ့ဒါလေးနည်းနည်းစိတ်ပူရပါပေါ့နော်စိတ်ပူရတော့ကျွန်တော်မှအေးစိတ်ပူရတာအေးအဓိက donor တွေ donation အလူငွေပေါ့နော်အလူငွေရနေပြန်ပြန်ဖြည့်တင်ပြီးတော့ဝယ်ရတဲ့ဥစ္စာပေါ့နော်နောက်ဆရာကျတော့ volunteer အင်အားပေါ့နော် volunteer ကလည်းဒီဆရာဝန်လိုရတဲ့ donor ပြုလိုရတဲ့ပြောရင် volunteer ကူပေးတဲ့ price အဖွဲ့လိုအပ်တယ်ပေါ့နော် volunteer ကူညီပေးတဲ့ညီကိုညီမကြီးလည်းလိုအပ်တယ်ပေါ့နော်အဲ volunteer တွေများအဆင်ပြေပါမလားဆရာဝန်များရရှိထိုင်ပေးနိုင်မလားအဲပြီးတော့နောက်ဆရာသူနာပြုဆရာဆရာမများလည်းထိုင်ပေးနိုင်မလားပေါ့နော်အဲ့ဒါတွေအဲသူတို့ရရှိမှာအလုံးပေါင်းပြီးတော့စုံမပဲကျွန်တော်တို့ကဆက်ရက်တီးပြီးတော့ run လို့ရမှာပေါ့နော်အဲ့ဒါတွေကတော့တကယ်ကျွန်တော်တို့စိတ်ပူရတာပေါ့နော်အေး fever clinic မှာနောက်ချက်တော့အခုကာလမှာကျွန်တော်ဒီအနှံ့ပြောက်တဲ့ကိစ္စဒီ covid တန်ရလူနာကိစ္စအခုကစိတ်ပူတစ်ခါဆက်ပူရပြောင်းအဲ့ဒီလူနာကြီးကိုပြမထားရမလဲဆိုရင်ပြဿနာပေါ့နော်အခုကအဆောင်နေတဲ့လူတွေကလည်းတောက်လျှောက်ဖုန်းနေကြကျမအနမ်းပြောက်နေတယ်ကျမဆောင်လည်းမကန်တော့ဘူးကျမကိုတနည်းထားပြီးပါတမိကိုတနည်းထားပြီးပါအဲ့လိုလူနာတွေကလည်းတောက်လျှောက်ဒီမှာလည်းဒီမှာများသောဖြင့်အဆောင်နေတဲ့လူကများတယ်အခုကလေဒီရုံမိုင်းဆိုင်ရာဝန်ထမ်းတွေပေါ့နော်ဘန်ဝန်ထမ်းတွေတော်တော်များများအဆောင်နေကြတယ်အဆောင်နေသူတို့ရဲ့အခက်အခဲတွေကအဲ့လိုဖြစ်နေအဆောင်ကလက်မခံတာနဲ့သူဘာလို့ဖြစ်နေတော့အဓိကအေးပြဿနာသူတို့တီးခြားနေရတာပြဿနာတန်အခုချိန်မှာအခုဒီကာလမှာကျွန်တော်ကြုံတွေ့နေရတာလေ
โอเคနောက်ချက်တစ်ခုကျွန်တော်မေးချင်တာက fever clinic နဲ့မဆိုင်ပါဘူးဒါပေမဲ့ဒေါက်တာကျော်မင်းထွန်းတို့ကဒီကနေ့ကြောက်ရင်ဒီယောဂထိန်းချုပ်ရေးမှာတက်တအားလုပ်နေတဲ့လူဆိုတော့အခုမြန်မာနိုင်ငံမှာအခုနောက်ဆုံးကျွန်တော်တို့တွေ့ရတဲ့ကိန်းဂဏန်းအရဆိုရင် 20% လောက်စစ်တဲ့20ရာခိုင်နှုန်းလောက်ကပိုးတွေ့တယ်လို့ဖြစ်နေတယ်20ရာခိုင်နှုန်းပါပေါ့နော်အဲ့တော့ဒေါက်တာကျော်မင်းထွန်းတို့အတွေ့အကြုံရဆိုရင်ယောဂထိန်းချုပ်ရေးနဲ့ပတ်သက်လို့ရန်ကုန်တိုင်းအတွင်းမှာအားရကျေနပ်ဆရာရှိလား
ပြောမယ်ဆိုရင်တော့အခုကဟိုအခုကတော်တော်များများတော့ဟိုယောဂတို့တော်များဟို public မှာတော်များပြန်တဲ့အနေထားဖြစ်နေပေါ့တော့ခုနပြောတော့ကျွန်တော် fever clinic မှာလာကြတယ်အယောက် 50 နဲ့ဖြတ်လိုက်မယ်ဆိုရင်40ရာတော့တန်တရာလူနာအေးတန်တရာလူနာတွေကတကယ်ဆက်လိုက်30ရာတော့ positive ဖြတ်မယ်လို့ကိုယ့်ဘက်ကသွားသိနေရပြီဒီလူနာပဲပေါ့နော်သိနေရပြီဆိုအဲ့ဒီလူနာကအဲ့လူနာကိုထိန်းချုပ်ရမယ်ထိန်းချုပ်ရမယ်ဆိုတော့ယောဂထိန်းချုပ်ဖို့ကနည်းလေးလိုအပ်ချက်နည်းနည်းလေးရှိတာပေါ့နော်ဆိုတော့ကျွန်တော်မလို့တိတ်တော့အမရသေးဘူးပေါ့ကျွန်တော်အမြင်ပြောရမှာဟု
တ်ကဲ့ဘာလို့လိုအပ်ချက်တွေရှိပါလ
ဲခင်ဗျာကျွန်တော်မလို့နည်းနည်းပေါ့ပြောမယ်ဆိုဒီခုနကကျွန်တော်ဒီအဲ့ဒီလူနာတွေကိုအဓိကထွက်လာတယ်ထွက်လာတယ်အဲ့ဒီလူနာကိုတီးခြားဘယ်လိုလုပ်မလဲဘယ်လိုကိုက်တယ်မလဲပေါ့နော်အဲခွဲထုတ်လိုက်တော့ရက်ခွက်တွေကနေခွဲထုတ်ပြီးတော့ခုနကဒီအဲဒီခုန isolation ပုံစံတစ်ခုနေရာလေးပေါ့နော်တတ်မှတ်လိုက်တတ်မှတ်အဲ့နေရာမှာလုံးဝကျွန်တော်တို့ facility ပုံစံမျိုးလေးဟို quarantine ပုံစံမျိုးထားထားလိုက်အခုကဒီအခုကအဲဒီ isolation center ထားရမယ့်နေရာလေးကတိတ်ပြီးတော့ကျွန်တော်တဘောမကြောင်နည်းနည်းလေးနေရာတွေကတိတ်ပြီးတော့ဟိုကျွန်တော်တို့နည်းနည်းတိတ်မကောင်းဘူးပေါ့နော်နေရာလေးကဒီမှာအဲ့လိုနေရာမှာသူတို့ဒူနာတွေပေါ့နော်ကတင်းတွေပါသူကြားထားပြီးတော့ဒီဆေးရုံပုံစံမျိုးလေးပုံစံမျိုးပေါ့နော် isolation center ပုံစံဆေးရုံ hospital ဟိုပုံစံမျိုးလေး setting ပုံစံမျိုးလောက်ထားအဲ့ဒီနာကို PU ဝင်ပေါ့နော် PU ဝင်ဆိုတော့ဒီဖြားနာလူနာဟိုဆောင်ဆိုပြီးတက်မှတ်တာအနေပြောင်းအရတာပြောင်းအဲ့ဒီမှာပဲဆွဲယူဆွဲယူ positive ထွက်မှဆိုရင်တခါလေ positive ကိုခွဲထုတ်လိုက်ဟိုဘက်ကို wave back positive ထားမှဆေးရုံတန်းဖို့ဆေးရုံနေရုံဖြစ်တော့တုံးရုံဖြစ်တော့မှာပေါ့နော်တုံးရုံဆိုတော့ခုနကဒီပုံမှန်ရှိနေတာဟိုဒီ government hospital ဆေးရုံရန်ကုန်ဆေးရုံပေါ့လို့ညာတော့အဲ့လိုဆေးရုံတေရုံနောက်က isolation hospital ဆိုပြီး isolation center ပေါ့နော် center terminal hospital တက်မှတ်မလားပေါ့နော်ပြီးရဲတက်မှတ်လို့ယာယီဆေးရုံယာယီနေရာအဲ့မှာဆွဲယူမယ်အဲ့မှာယာယီဟိုခုနပြောလို့ဥတာမှုလုပ်မယ်ယာယီကုစုမှုလုပ်မယ်အဲ့လိုတက်နေရာပြီးတော့နောက်အဲ့ရနေ positive negative ထွက်မယ်ဆိုရင်ဟိုနောက်တနေရာကိုကျွန်တော်ပြောင်းမလားနောက်တနေရာဆိုခုနကဒီ positive ထားမယ့်နေရာ center ပေါ့နော် positive ဒီ covid positive ဟို covid 19 positive ဟို treatment center ပေါ့နော်အဲ့လို center ကိုပို့မလားပေါ့နော်အဲ့လိုသုံးဟို triangle လုပ်လိုက်မယ်ဆိုရင်ဟိုတပည့်ကိုသူများထိနိုင်မယ်ဟိုပြီးတော့ဒါမဲ့တခုတော့ဟိုပေါ့နော်ဒီဟိုအဲ့လိုသူယူဖို့ဟိုအိုဘတ်မှာ NHM မှာစစ်တဲ့နေရာမှာဟိုပေါ့နော်များများတိုးစစ်နိုင်ဖို့ဟိုအရေးကြီးတာပေါ့နော်အဲ့လိုတိုးစစ်နိုင်မှအဖြေက positive ထွက်မှတခြားဒီဟိုဘက်ကို positive အတိုင်းဥသားမှုပြီးလို့ရမယ်ဟုတ်ဘူးဆိုရင် ISO မှာပဲတပုံနေမှာ isolation center မှာတပုံနေမှာတပုံနေမှာဆိုများများစစ်နိုင်မှဒီဘက်ကနေ positive တွေတက်တော့တာထွက်မှအဲ့ဘက်က isolation center ကိစ္စကိုဟိုဘက်ကိုဟိုရွှေ့မလားအိမ်ပြန်မလားဆိုတဲ့အဖြေထွက်လာမှာပေါ့နော်ဘုံတော့ဒီဘက် isolation center မှာသွားပြီးတပုံနေမယ်ဆိုတဲ့ပြဿနာရှိတယ်။အဲအခုက isolation center ခဏယာယီနေနေပဲတက်မှတ်ထားလား။ဆွတ်မယူဘူး။အဲ့လိုဖြစ်နေကွာ။ဆွတ်မယူဘူး။ခဏတက်မှတ်မယ်ခဏနေမယ်။ အဆင်မပြေတဲ့လူနေမယ်အဆင်ပြေတဲ့လူအိမ်ပြန်မယ်အဲ့လိုဖြစ်နေကွာလေအဲပြောမလို့ disease control အနေနဲ့တော့တိတ်ပြီးတော့အဲကျွန်တော်အမြင်ပြောပါဘောနော်ဒါပေမဲ့ဒီအစိုးအတိုင်းဒေသကြီးဆိုတော့ကောင်းဆုံးလုပ်ပါပါဒါပေမဲ့ကျွန်တော်အမြင်ကတော့တိတ်ပြီးတော့အဆင်မပြေတော့ဘူးထင်တယ
် Okay ဒေါက်တာကျော်မင်းထွန်းတို့က fever ကန်လေးလောက်တဲ့ခါမှာလူကြားထဲမှာလက်တွေ့ရှိနေတယ်အဲ့တော့ community လူတို့ကြားထဲမှာကိုယောဂပူကဘယ်လောက်ပြတ်နေပြီလို့ယူဆပါလဲတကယ် community ကြားထဲမှာရက်ရွာကြားထဲမှာကိုဘယ်လောက်ထိယောဂပူပြတ်နေပြီလို့မြင်ပါလဲကျောင်းတိုင်းတို့မှာ
ရွာကြားမှာတော့ပြောမှလည်းအနာတော့ဟိုလေအခုကဒီတော်တော်များများတော့သူအခုတဲ့ဒီလက်ဒီအိတ်လာကြတဲ့ထဲရပါတော့မနေ့ကဟိုကျွန်တော်လာကြတဲ့ထဲရပါကျွန်တော်စီးနိုင်တာပါတော့ဟိုရက်ကွက်အနေနဲ့ပြောမှကျွန်တော်ရှိလာမှကျွန်တော် data သိရတာလေဒါတိရတော့ကျွန်တော်ရှိတာပြရတဲ့ခဲကဟိုဘောနောမနေ့ကဆိုရင်40နဲ့နေ့ဆို sorry 51ယောက်51ယောက်မှာအနှံ့ပြောက်က34ယောက်5ယောက်ဝင်ချင်းရှိတယ်ဘောနောဒေတာရပါဘောနောအဲအဲ့လိုရှိတယ်တင်းတဲ့လူကကျတော့ဖြားချင်းလူလိုဖြစ်တဲ့ကိုလက်ကြိုက်တယ်နှုံးနဲ့ချောင်းဆိုးတယ်ကြီးကျက်တယ်အဲ့လိုကြီးရှိတယ်ဘောနောအဲ့လိုလူတွေကလည်းတနေ့အထဲမှာပဲထည့်ရမှာဘောနောဘာလို့ကိုဗစ်ကလည်းအဲ့လိုဟိုထဲမှာပါနေတော့ဘောနောဒါပေမဲ့အဲ့အဲ့လိုထဲမှာထည့်မှာဆိုဒါပေမဲ့အဲ့ဒီထဲမှာကျွန်တော်တို့တန်တရားအနေနဲ့သတ်မှတ်လိုက်တယ်35ယောက်ပဲထားပါတော့35ယောက်ဆိုတော့30လောက်ကအော်စစ်မယ်ဆိုပေါ်လောက်တယ်ဗောနော်အဲ့လိုအနေထားမှာဆိုပြောမဆိုရင်ငါးဘုံပုံရင်သုံးဘုံကတော့ positive ထွက်မယ်လို့အခုချိန်မှာပြောလို့ရတယ်ကျွန်တော်ရှိလာကြတဲ့ထဲကနေလာကြတဲ့ထဲကနေအဲ့ဆိုရင်အခုဖမ်းလို့ရပြီရက်ကွက်ထဲမှာဘယ်လောက် operate ဖြစ်နေပြီလဲဆိုတဲ့အတိုင်းသားဗောနော်ငါးဘုံပုံသုံးဘုံတော့အနေထားအဲ့လိုဖြစ်နေပြီပြောမဆိုရင်တဝက်လောက်ဒီပါလောက်ဖြစ်ဒီရက်ကွက် area မှာတော့ရှိနေလောက်ပြီဗောနော်ကျွန်တော်အမြင်ဗောနော
်ဒါကတော့ရန်ကုန်တိုင်းဖြားနာကူအခမဲ့စီကံကိုရဲ့တာဝန်ခံလည်းဖြစ်တာဝန်မြို့နယ်ဖြားနာကူစီကံတာဝန်ခံလည်းဖြစ်တဲ့ဒေါက်တာကျော်မင်းထုတ်ကိုဆက်သွယ်မိများထားတာပါကျွန်တော်သားညဥ်ပါစနေနေ့ညပိုင်းအတွက်ပတ်စင်ကဏ္ဍတွေကတော့ဒီလောက်ပါပဲအခုတော့သတင်းချင်းချုပ်ကိုကျွန်တော်ရန်နိုင်ကအချင်းညာပေးသွားမှာဖြစ်ပါတယ်ခင်ဗျာမေဂန်သမ္မတဒေါနထရမ့်ဟာအေမီခေါ်နီဗက်ကိုအမေရိကန်တရားရုံးချုပ်တရားသူကြီးဖြစ်တဲ့ဒီနေ့မှအစိုးရတင်သွင်းမယ်လို့မျှော်လင့်ကြောင်းအမေရိကန်သတင်းမီဒီယာတွေကပြောလိုက်ပါတယ်ဒီရက်ပိုင်းကကွယ်လွန်သွားခဲ့တဲ့အမေရိကန်တရားရုံးချုပ်တရားသူကြီး Ruth Bader Ginsburg နေရာမှာအစားထိုးဖို့အတွက်ယူကန်တရားရုံးတရားသူကြီး Barrett ကိုအဆိုပြုဖို့ဒီနေ့ညနေ 9:00 မှာကြေညာသွားမယ်လို့ CNN အပါအဝင်အမေရိကန်သတင်းမီဒီယာတော်များများကအမည်မဖော်လိုတဲ့သတင်းရင်းမြစ်တွေကိုကူးကားပြီးတော့ဖော်ပြနေကြပါတယ်။ဒါပေမဲ့တရားဝင်မကြေညာမချင်းနောက်ဆုံးအချိန်ထိသမ္မတ Trump အနေနဲ့ပြောင်းနိုင်ခြင်းရှိတယ်ဆိုပြီးတော့လည်းဆိုနေပါတယ်။မြန်မာအပါအဝင်ဖွံ့ဖြိုးတဲ့နိုင်ငံတချို့ကဒီဘနိုင်ငံအနေနဲ့တရုတ်နိုင်ငံရဲ့ပြည်တွင်းရေးမှာဝင်ရောက်ဆော့ပတ်တာတွေမလုပ်ကြဖို့ကိုကုလသမဂ္ဂလူခွင့်ရေးကောင်စီမှာပြောကြားလိုက်ပါတယ်။ဟောင်ကောင်နဲ့ရှင်ကျန်းဒေသအပါအဝင်တရုတ်နိုင်ငံရဲ့ပြည်တွင်းရေးကိုဝင်ရောက်ဆော့ပတ်တာတွေအခြေမြင့်မရှိဆွဆဲပြောဆိုနေတာတွေမလုပ်ကြဖို့အင်မာကမ်ဘောဒီးယား၊လာအို၊ဗင်နီဇွဲလား၊မာဒဂါစကာနဲ့မြောက်ကိုရီးယားနိုင်ငံကိုယ်စားလှယ်တွေက55ကြိမ်မြောက်ကုလသမဂ္ဂလူခွင့်ရေးကောင်စီအစည်းအဝေးမှာပြောကြားခဲ့တာပါ။25ကြိမ်မြောက်ကုလသမဂ္ဂလူခွင့်ကောင်စီအစည်းအဝေးကိုတော့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာစက်တင်ဘာ14ရက်နေ့ကနေအောက်တိုဘာ6ရက်နေ့ထိကျင်းပနေတာဖြစ်ပါတယ်ခင်ဗျာအစွမ်းထက်တဲ့ကာကွယ်ဆေးမရခဲ့ရင်ကမ္ဘာတစ်ဝှမ်းလုံးမှာ COVID-19 ရောဂါနဲ့သေဆုံးတဲ့သူဟာနှစ်သန်းကျော်တဲ့အထိများလာနိုင်ပွဲရှိတယ်လို့ကမ္ဘာ့ကျန်းမာရေးဖွဲ့ချုပ် WHO ရဲ့အရေးပေါ်ဌာနအကြီးအကဲဒေါက်တာမိုက်ရိုင်ယန်ကသတိပေးလိုက်ပါတယ် COVID-19 ရောဂါဖြစ်စေတဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်ပွားနေတာကိုအမြင့်ဖြတ်နိုင်တဲ့အစီအစဉ်တွေကိုတနိုင်ငံချင်းအနေနဲ့စနစ်တကျချမှတ်တာနိုင်တာဆောင်ရွက်တာတွေမရှိဘူးဆိုရင်ကူးစက်မှုရေအတွက်တိုးလာဖို့ရှိကြောင်းသူကပြောပါတယ်။ယောဘာနိုင်ငံတွေဘက်မှာကူးစက်နှုန်းအသစ်တစ်ဖန်မြင့်တက်လာနေတာကြောင့်တချို့မျိုးရွာတွေနဲ့စီးပွားရေးလုပ်ငန်းတွေမှာအတော်လာကန့်သတ်မှုတွေပြန်လုပ်နေရချိန်မှာသူကအခုလိုအရေးတကြီးသတိပေးခဲ့တာပါ။ယောဘာဘက်မှာအခုလိုကန့်သတ်ထိန်းချုပ်မှုတွေပြန်စနေချိန်မှာအမေရိကန်ကပြည်နယ်တချို့မှာတော့အဆင့်သုံးကန့်သတ်ပိတ်ဆို့မှုတွေကိုပြန်ဖြေလျှော့ပေးဖို့တောက်တာတွေကကြေညာခဲ့ပါတယ်။အခုလက်ရှိဒီကမ္ဘာလုံးမှာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူတသန်းနဲ့ကူးစက်ခံရသူ32သန်းခွဲရှိထားပြီဖြစ်ကြောင်း John Hopkins တက္ကသိုလ်ရဲ့စီးရင်းတွေကဖော်ပြနေပါတယ်။အမေရိကန်နိုင်ငံကတော့ကူးစက်သူဥယျာဉ်9သန်းနဲ့ကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအများဆုံးနိုင်ငံဖြစ်ပြီးတော့အိန္ဒိယနိုင်ငံက6သန်းနဲ့ဒုတိယဘရဇိုးနိုင်ငံက 4.6 သန်းနဲ့တတိယအများဆုံးနိုင်ငံဖြစ်နေပါတယ်။အိန္ဒိယနိုင်ငံမှာဒီနေ့ COVID-19 ရောဂါနောက်ထပ်ကူးစက်သူ 8,500 ကျော်ရှိတယ်လို့ကျန်းမာရေးဌာနကကြေညာတဲ့အတွက်ဒီလာထဲမှာပိုးကူးစက်သူရေအတွက်ဟာရောကျလာနေပါတယ်။စက်တင်ဘာ16ရက်နေ့ကအထူးနေ့စဉ်ကူးစက်မှုနှုန်း 9,800 ကျော်ရှိခဲ့ပေမဲ့လွန်ခဲ့တဲ့သတင်းပတ်မှာပိုးကူးစက်သူရေအတွက်ဟာ 8,000 ပတ်ဝန်းကျင်အထိညွန်နေလာနေတာပါ။ဖိလစ်ပိုင်မှာတော့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်တဲ့စီးရင်တွေအရတော့ဒီနေ့မှာယောဂကူးစက်ခံသူ3000နီးပါးရှိခဲ့တာကြောင့်စုစုပေါင်းကူးစက်ခံသူ3000အထိမြင့်တက်သွားခဲ့ပြီးတော့8000အရှမှာအမြင့်ဆုံးကူးစက်မှုစံကြီးတင်ခဲ့ပါတယ်ခင်ဗျာ။ဒီနေ့ညပိုင်းအတွက်စီစဉ်တွေကတော့ဒီလောက်ပါပဲ။ဟ COVID-19 ရေပေါ်အခြေအနေအရပြည်မြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။ပုံမှန်တင်ဆက်နေကြညနေ6နာရီခွဲကနေ9နာရီအစီအစဉ်တွေကိုလက်လုံးမရာကြီးရဆိုင်ထားမှာဖြစ်ပြီးတော့ညဘက်9နာရီကနေ10နာရီနဲ့မနက်6နာရီကနေ9နာရီအစီအစဉ်တွေကိုပဲတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဒီအစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုတဲ့အတွက်လည်းကျေးဇူးတင်ပါတယ်။သွားရရှင်လေးအားလုံးရှင်လန်းချမ်းမြေကြပါစေခ
This program has come to you from the Voice of America, Washington.